Welcome to the Voice of America in Burmese.
မြန်မာပြည်သူပြည်သားအပေါင်းဘေးအန္တရာယ်အတွဲတွဲကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American Time ရဲ့2022ခုနှစ်မတ်လ6ရက်စနေနေ့မနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30.40-48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါနိုင်ငံတကာမှာရှိကြတဲ့မြန်မာတန်ရုံးဝန်ထမ်းတွေတစ်နေ့ထက်တစ်နေ့ CDM လှုပ်ရှားမှုတွေပါဝင်လာနေကြပါပြီ
ဒီဘက်ကတကယ်နော်ဒါတင်းဖြစ်စမှာဒီဟာဒီနိုင်ငံတော်အတွက်အကျိုးမရှိဘူးဒီဟာညတော်ဦးလေးယူဆတဲ့အတွက်ကြောင့်လည်းကောင်းပြီးတော့တော့နောက်တစ်ခုကကျွန်တော်တို့ဒီလူပြည်သားတွေနည်းနည်းပါဆက်ပ
ါပြဣသရေးနိုင်ငံမြန်မာတန်ရုံးကဒုအတွင်းဝန်ဦးခေါင်းထက်ကြေညာသွားတာပါဒီအကြောင်းနဲ့တူမြန်မာနိုင်ငံမှာပြည်သူရဲတပ်ဖွဲ့ဝင်တချို့လဲ CDM မှာပါဝင်လာကြတဲ့အကြောင်းနဲ့စစ်အုပ်ချုပ်ရေးကောင်စီဒုဥက္ကဋ္ဌနဲ့ဖုံးဆက်ပြီးအမေရိကန်တမ်မတ်ကြီးဘာရီဆွေးနွေးကြတယ်လဲဆိုတဲ့အကြောင်းနဲ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးပြန်တင်းမာလာတော့မလားစတာဒီကိုတင်းဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေအရေးယူဆောင်ရွက်မယ်လို့မြန်မာနိုင်ငံသားတွေအားကိုးမျှော်လင့်မှုတွေဟာရောပါလာနေပြီလို့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချနာဘူဂနာကသတိပေးလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မတ်လ5ရက်တောက်ကြံနေ့မြန်မာအရေးတကပိတ်ဆွေးနွေးပွဲမှာသူမကအခုလိုပြောကြားခဲ့တာဖြစ်ကြောင်းအထွေထွေချုပ်ယုံပြောခွင့်ရစတဖင်ဒူဂျရက်ကတောက်ကြံနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
She told council members that their unity is needed more than ever on Myanmar.
The MOR said that the people of Myanmar, including committed civil servants, are the real heroes and heroes of the people of Myanmar. She told council members that their unity is needed more than ever on Myanmar. The MOR said that the people of Myanmar, including committed civil servants, are the real heroes and heroes of the people of Myanmar. She told council members that their unity is needed more than ever on Myanmar. The MOR said that the people of Myanmar, including committed civil servants, are the real တဖြည်းဖြည်းရောပါလာနေတာတွေ့ရတယ်လို့သတိပေးခဲ့ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းမှုတွေရပ်သွားအောင်နဲ့နိုင်ငံတွင်းဒီမိုကရေစီပြန်ပြီးထွန်းကားလာအောင်အချိန်ကြိုက်ပြီးပြင်းပြင်းထန်ထန်တွန်းအားပေးကြရမှာဖြစ်ပြီးမြန်မာစစ်တပ်ရဲ့ဆူဆူဝါဝါဆက်လက်လှုပ်ဆောင်နေတာတွေကိုရှုတ်ချရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်မြန်မာစစ်တပ်က February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးရဲရဲဆက်ဆက်ချေမှုန်းနေတာဖြစ်ပြီးအခုဆိုငင်းချမ်းစွာဆန္ဒပြသူ90လောက်တေဆုံးနေရပြီဖြစ်တယ်လို့ပြင်းထန်တဲ့ဒဏ်ရာသူကလည်းအများပြားရှိနေတာမို့လုံခြုံရေးကောင်စီအနေနဲ့မြန်မာလုံခြုံရေးတပ်တွေပေါ်မှာခိုင်မာပြတ်သားတဲ့ကြီးညာချက်ထုတ်ပြန်မှုအလွန်အရေးပါနေပြီဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုဗ ెంబ ာရွေးကောက်ပွဲရလဒ်ကိုထောက်ခံပြီးမြန်မာပြည်သူတွေနဲ့တသားတည်းရက်တည်ရေးဟာလည်းသိအရေးပါတယ်လို့မစ်ဘူနာကအစည်းအဝေးမှာပြောကြားခဲ့တာပါဒါအပြင်မြန်မာအရေးအတွက်စုပေါင်းလှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အရင်ကရောအခုလက်ရှိမှာပါကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ပေးမှာမဟုတ်ကြောင်းလုံခြုံရေးကောင်စီကနေပြက်ပြက်သားသားပြတ်သားအမှဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်နိုင်ငံတကာလှုပ်ထုံးလုံနည်းတွေအရလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကမစ်ဘူဇန်ကပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေကိုဗြိတိန်ကနေအနိကဆက်လက်စောင့်ကြည့်နေတယ်လို့မကြခင်ရက်တွေအတွင်းလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်သွားဖို့ရှိတယ်လို့တောက်ကြံနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာရေးတကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာ Britain တမ်မတ်ကြီး Barbara Woodward ကပြောကြားလိုက်ပါတယ
် We reiterate our calls on the Tatmadaw to respect the rule of law to release all of those arbitrarily detained lift the state of emergency and all restrictions on rights and freedom with immediate effect
တရားဥပဒေစိုးမိုးရေးကိုလေးစားလိုက်ရဖို့ဥပဒေမဲ့ဖန်ဆီးထားသူအားလုံးပြန်လွှတ်ဖို့အရေးပေါ်အခြေအနေကြေညာထားတာရုတ်သိမ်းပြဖို့ပြင်လူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေအတွက်ကန့်တတ်ထားမှုအားလုံးကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့မြန်မာတပ်မတော်ကိုထပ်ပြီးတောင်းဆိုလိုက်ကြောင်းမြန်မာပြည်ထနာကိုအထူးသဖြင့်အာဆီယံပါဝင်ဒေသရင်းအဖွဲ့တွေဖြည့်ရှင်းဖို့လုပ်နေတာကိုထောက်ခံကြောင်းနဲ့ဗြိတိန်နေနဲ့မြန်မာအခြေအနေကိုအနီးကပ်ဆက်ဆောင်ကြည့်နေပြီးလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူမှုတွေကိုမကြခင်ရက်တွေအတွင်းချမှတ်သွားမှာဖြစ်ကြောင်းပြောကြားသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်ကြောင်းစန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းနေတာအတွက်ဗြိတိန်ကရှုတ်ချလိုက်တယ်လို့အကြမ်းဖက်တပ်ဖြတ်နှိမ်နင်းမှုမှာတာဝန်ရှိသူတွေကိုအရေးယူပေးဖို့ပါတောင်းဆိုလိုက်ပါတယ် အာနာသိမ်းခဲ့တဲ့မြန်မာစစ်တပ်ခေါင်းဆောင်ပေါ်ဝင်စစ်တပ်တာဝန်ရှိသူ၉ဦးကိုမကြာသေးခင်ကပဲဗြိတိန်ကအရေးယူတန်းခတ်ခဲ့တယ်လို့မြန်မာနိုင်ငံအတွက်ဗြိတိန်ကပေးအပ်နေတဲ့အကူအညီတွေနဲ့မြန်မာနိုင်ငံရဲ့ကုန်သွယ်မှုဆိုင်ရာတွေကိုပါပြန်လည်သုံးသပ်နေတာဖြစ်ပြီးအခြေအနေပိုဆိုးလာရင်နောက်ထပ်အရေးယူမှုတွေချမှတ်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဆန္ဒပြပွဲသတင်းတွေယူနေချိန်မှာအဖမ်းခံခဲ့ရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့ American Party ကြီးနှစ်စလုံးပါဝင်တဲ့အောက်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကပူးတွဲဥက္ကဋ္ဌတွေဖြစ်တဲ့ Democratic Party ဝင် California ပြည်နယ်က Adam Schiff နဲ့ Republican Party ဝင် Ohio ပြည်နယ်ကစတီဗ်ရှာဘော့တိုကကျက်သပရီနေမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာလူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်တုံ့ပြန်တာနဲ့ဆန္ဒပြပွဲသတင်းယူနေတဲ့သတင်းသမားအများအပြားကိုဖမ်းဆီးနေတာပါဝင်လက်ရှိဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးအောက်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ပူးတွဲဥက္ကဋ္ဌတွေအနေနဲ့အထူးစိတ်ပူကြောင်းနဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပြည်သူတွေသူတို့ဆန္ဒထုတ်ဖော်ပြတာချိန်မှာသတင်းယူနေတဲ့သတင်းသမားတွေအတွက်ဖမ်းဆီးမှာချိန်ချောက်မှာအကြမ်းဖက်မှာတွေကိုစိုးရိမ်မနေပဲသူတို့လို့သူတို့လောက်ခွင့်ရရေးဟာတိတ်ကိုအရေးပါကြောင်းပြောပါတယ်။ငင်းချင်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးအကြမ်းဖက်တုံ့ပြန်တာအတွက် American ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝန်းကနေတညီတညွတ်ထဲရှုတ်ချအောင်ဖြစ်ကြောင်းနဲ့သတင်းသမားတွေသတင်းလွတ်လပ်စွာတင်ပြခွင့်ကိုလေးစားချဖို့လေအာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ဆန္ဒပြမှုတွေကိုမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကနေပြင်းပြင်းထန်ထန်ဖြိုခွဲနေမှာသတင်းသမားတွေကိုပါဖမ်းဆီးအရေးယူပြစ်မှတ်ထားတာတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းဝေဖန်သတိပေးနေပါတယ်။ VOA American တန်ကလည်းမန္တလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့ပစ်ခတ်မှုကြောင့် VOA သတင်းတောက်တူဒဏ်ရာရတဲ့ပုံမှာပြစ်တင်ရှုံချခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုအတွက်ငင်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေအပေါ်မှာမစင်မချင်းအကြမ်းဖက်တာအပြင်အသက်ပါဆုံးရတာတွေအတွက် Mr. Bush ရောသူပါနှစ်ဦးစလုံးကဝန်းနဲ့ချေကွဲရတယ်လို့ဒေါသလည်းထွက်ခဲ့အောင် American သမ္မတဂရောဟောင်း Laura Bush ကတောက်ကြံနေမှာချိန်ညက်ချက်ထုတ်ပြန်ပြောဆိုပါတယ်မကြခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားလာတာကြောင့်လွတ်လပ်ပွင့်လင်းတဲ့အတိုင်းအဝန်းထူထောင်နိုင်တော့မယ်ဆိုပြီးမျှော်လင့်ရာကနေမြန်မာစစ်ကောင်းဆောင်တွေကအရင်လိုကြောက်ရွံ့မှုတွေဆင်းရဲတဲ့မှုနဲ့ဖိနှိပ်မှုတွေရှိတဲ့အတိုင်းအဝန်းဖြစ်အောင်ပြန်ပြီးလုပ်နေတယ်လို့လွတ်လပ်ဆဆန္ဒထုတ်ဖော်ကြတဲ့ယာနဲ့ချီတဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးထောင်ချတာရရဆက်ဆက်တပ်ဖြတ်တာတွေရှိနေတာကိုရှုတ်ချကြောင်းပြောပါတယ်လွတ်လပ်မှုလိုချင်တဲ့မြန်မာပြည်သူတွေတော်လှန်တိုက်ပွဲဝင်နေတာကိုဒီကနေ့မြင်တွေ့နေရတဲ့အတွက်လွတ်လပ်မှုရှိတဲ့နိုင်ငံအားလုံးကမြန်မာပြည်သူတွေနဲ့တသားတည်းရပ်တည်ရမှာဖြစ်ကြောင်းလည်းပြောပါတယ
်ဒီ UI American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညာနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မိဂန်တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အမြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအမိန့်နာကမှုညှင်းဆိုင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တို့အိန္ဒိယနိုင်ငံထဲနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ပြီးနောက်အိန္ဒိယအာဏာပိုင်တွေကနေဆက်လုံခြုံရေးကိုတိုးပြင်းလိုက်ပါတယ်ခုချိန်ကစပြီးဘသူကိုမှဝင်ငွေမပြုတ်တော့ပါဘူးလို့မီဇိုရန်ပြည်နယ်ချန်ပိုင်ခရိုင်အစိုးရအကြီးတန်းအရာရှိသူဖြစ်တဲ့မာရီယာဇာလီကရိုက်တာသတင်းထံကိုပြောဆိုလိုက်တာပါ။တောက်ကြနေကစပြီးရဲနဲ့စစ်တပ်ပူးတွဲပြီးတော့နေဆက်မှာကင်းလှဲ့နေတယ်လို့လည်းဆိုပါတယ်။စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ်နှင်းကိုင်းတဲ့အမိန့်ကိုမနာခံကြတာကြောင့်ရဲတပ်ဖွဲ့ဝင်တွေချို့ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံကိုတိမ်းရှောင်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံချန်ပိုင်ခရိုင်နဲ့ကလျက်ရှိတဲ့ဆက်ချစ်ခရိုင်ထဲမှာလည်းမြန်မာနိုင်ငံကရောက်လာတဲ့အမျိုးသမီးတဦးနဲ့ကလေးငယ်တဦးပါဝင်လူရှိဦးကိုထိန်းသိမ်းစောင့်ရှောက်ထားတယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါရယ်မြန်မာနိုင်ငံကနောက်ထပ်ရောက်လာမဲ့သူတွေရှိလာနိုင်တာကြောင့်လူ30 40လောက်နေထိုင်နိုင်အောင်ကြိုတင်ပြင်ဆင်ထားတယ်လို့လည်းပြောပါရယ်အိန္ဒိယနိုင်ငံယာယီဝန်ထမ်းတာပြောခွင့်ရ NRS Srivastava ကတော့မြန်မာနိုင်ငံကတိမ်းရှောင်လာခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိစ္စနဲ့ပတ်သက်လို့အချက်အလက်တွေကိုစစ်ဆေးနေစေဖြစ်ကြောင်းနယူးဒယ်လီမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါရယ်ပီဂရရဲ့တီအတွင်းမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစု30ခန့်နေဆက်ဖြတ်ကျော်ပြီးမီဇိုရန်ပြည်နယ်တွေကိုဝင်ရောက်ခဲ့တာဖြစ်ပြီးအချို့ဟာညခင်မှာဝင်ရောက်ခဲ့တယ်လို့မီဇိုရန်ရဲအရှိကပြောဆိုထားပါဗျ။အိန္ဒိယတပ်ဖွဲ့တွေလုံခြုံရေးတိုးမြင့်ထားပေမဲ့မြန်မာနိုင်ငံဘက်ကနေဆက်ဖြတ်ကျော်ဝင်ရောက်သူတွေရှိနေဆဲဖြစ်ကြောင်းလည်းအမြင်ဖော်လိုသူတာဝန်ရှိသူကိုကိုးကားပြီးတော့သတင်းကဖော်ပြထားပါဗျ။တရုတ်ပြည်မကြီးဆိုအားကိုထောက်ခံတဲ့ကော်မတီအနေနဲ့ဟောင်ကောင်ကျွန်းရဲ့ဥပဒေပြုအမတ်တွေကိုရွေးချယ်သားမှဖြစ်ကြောင်းတရုတ်ဆိုအားအစင်းမြင့်အရာရှိကြီးတူကပြောဆိုပါတယ်
全国人民代表大会关于 完善香港特别行政区。
ဒီကော်မတီကနေဟောင်ကောင်လွှတ်တော်ကိုယ်စားလှယ်အများပြားကိုအမည်စင်းတင်သွင်းတာရွေးချယ်တာတွေကိုဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးကပြောဆိုလိုက်တာပါ။အမတ်ဦးရဲ့ဘလောက်များကိုကော်မတီကရွေးချယ်မလဲဆိုတာကိုတော့သူကမပြောပေမဲ့တူချက်ဖွဲ့စည်းမဲ့အမတ်190မှာ30ကိုကော်မတီကဝင်ဖြည့်မယ်လို့ဟောင်ကောင်ဆောက်ချန်နာမော်နီပို့စတဲ့မှာဖော်ပြထားပါတယ်။ဟောင်ကောင်ဥပဒေပြုကောင်စီမှာအမတ်ဦးရဲ့80ရှိနေပြီးလက်ရှိမှာထက်ဝက်ကိုရွေးကောက်တင်မြှောက်ကြရပြီးကြံထက်ဝက်ကိုတော့တက်သည့်ပညာရှင်တွေတက်ဆိုင်ရာအစုအဖွဲ့တွေကရွေးကောက်တင်မြှောက်ကြရတာပါဒီမိုကရေစီထောက်ခံသူတွေကတော့ဟောင်ကောင်နိုင်ငံရေးပေါ်အခုလိုတရုတ်နိုင်ငံရဲ့ထိန်းချုပ်မှုတိုးလာတာဟာတနိုင်ငံစနစ်နှမျိုးနဲ့250အုပ်ချုပ်မဲ့ဂတိကူးကိုချိုးပေါက်တာဖြစ်တယ်လို့ဆိုပါရယ်ဟောင်ကောင်ကိုဗြိတိသျှကနေတရုတ်နိုင်ငံကိုလွှဲပြောင်းစဉ် 1990 မှာတနိုင်ငံစနစ်နှစ်ခုပြည့်အကောင့်တွေပေါ်ဖို့ဂတိပြုခဲ့ကြတာဖြစ်ပါတယ်COVID-19 virus ဇမ်မြစ်ကိုဆုံးဖြတ်ပေါ်ထုတ်ဖို့တရုတ်နိုင်ငံကိုတွားလေးလာခဲ့ကြတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်တွေဟာသူတို့ရဲ့လေးလာတွေ့ရှိချက်တွေကိုမတ်လလယ်မှာထုတ်ပြန်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အရာရှိကတောက်ကြနေမှာပြောပါရယ်အစောပိုင်းမှာပြောဆိုထားသလိုအကြပြတ်အစီအစဉ်ကသာထွက်ဖို့မရှိကြောင်းလဲအဖွဲ့ဦးဆောင်သူ Peter Bam Ambrek ကဂျနီဗာပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ကြပြတ်အစီအစဉ်ကသာထုတ်ပြန်မှုဘယ်တော့မှစီစဉ်တာမျိုးမရှိခဲ့ကြောင်းနဲ့အချင်းယုံအစီအစဉ်ခံစာထုတ်ပြန်နိုင်မှုမျှော်လင့်ခဲ့တာသာဖြစ်ကြောင်းပြောဆိုခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုကြီးထွားနေချိန်မှာဂျာပြတ်အစီအစဉ်ကစာမထုတ်ပြန်မှု WHO ရဲ့စုံစမ်းအဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲဂျာတာဘရီနီက Wall Street Journal မှာဖော်ပြခဲ့ပြီးနောက်အခုလိုတုံ့ပြန်ခဲ့တာလည်းဖြစ်ပါတယ် WHO အနေနဲ့စုံစမ်းရေးအဖွဲ့အစ်ဖွဲ့စည်းဖို့ကိုလည်းအခြားသောနိုင်ငံတကာသိပ္ပံပညာရှင်များအဖွဲ့တစ်ခုကတောင်းဆိုထားပါတယ်လက်ရှိ WHO အဖွဲ့မှာလုံပိုင်ခွင့်နဲ့လွတ်လပ်မှုမရှိသလိုအပြည့်အဝနဲ့ထိန်းချုပ်မှုကင်းတဲ့စုံစမ်းရေးလုပ်ဖို့အတွက်လိုအပ်တဲ့အခွင့်အလမ်းတွေမရှိဘူးလို့လည်းသိပ္ပံပညာရှင်အဖွဲ့ရဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ် WHO စုံစမ်းရေးအဖွဲ့ရဲ့တရုတ်နိုင်ငံကစုံစမ်းမှုတွေမှာတရုတ်ပညာရှင်တွေအတူလိုက်ပါခဲ့ကြောင်းလည်းထောက်ပြထားပါတယ်။ COVID-19 ပထမအဦးဆုံးလူနာတွေကိုတရုတ်နိုင်ငံဝူဟန်မြို့မှာ2019ဒီဇင်ဘာလကတွေ့ရှိခဲ့ရတာဖြစ်ပါတယ်။တိုချိုနဲ့နီဝင်းကျင်ဒေသတွေကိုနောက်ထပ်နှစ်ပတ် COVID-19 အရေးပေါ်အခြေအနေသက်တမ်းတိုးမြင့်လာကြောင်းဂျပန်ဝန်ကြီးချုပ်ယိုရှိဟိုက်ဆူဂါကတောက်ကြနေမှာအတည်ပြုပြောကြားပါတယ်
။ 当初予約をした3月7日までに。
そうはえ、コビナディアロープエシウェビ、ブレインドウテイを描写やま、スカが途中ね、ニートワイデータレマ、アイボーアチニをマッシュラ21日に突然投来ちゃう、描写したば。アイボーアチニ陣やたらを、ムーラが転入にま、送達ぶシーズンなべめ、あくろなおた突然投来たば。ディデータレマ、ジャマイスネがコビナディルナリね、ウォンピセဖြစ်နေပြီး、西洋ね庭にロアにせべと輪ジョが描写ばれ。ရေဘော့အခြေအနေကိုနောက်ထပ်သက်တမ်းတိုးလိုက်တဲ့အတွက်အခြေအနေကိုကောင်းကောင်းသုံးသပ်ခွင့်ရမယ်လို့လည်းမျှော်လင့်ကြောင်းပြောပါရယ်။တူချိုမှာ COVID-19 ကူးစက်သူအထူးပြုလုနာတောက်ကြနေက301ယောက်ရှိခဲ့ပြီးတနင်္ဂနွေလုံးစုစုပေါင်းကူးစက်သူ4,300ကျော်နဲ့သေဆုံးသူ8,000လောက်ရှိနေတာပ
ါ။စနေနေ့မနေ့ကင်းဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့ကြတာပါ။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဆက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။နိုင်ငံတကာမှာရှိကြတဲ့မြန်မာတန်ရုံးဝန်ထမ်းတွေတနေ့ထက်တနေ့ CDM လှုပ်ရှားမှုတွေပါဝင်နေလာရမှာဂျာမနီနိုင်ငံဘာလင်မြို့မှာရှိတဲ့မြန်မာတန်ရုံးဝန်ထမ်းတချို့နဲ့အစ္စရေးနိုင်ငံတယ်လီဗစ်မြို့မြန်မာတန်ရုံးကအရာရှိတချို့လည်းတောက်ကြနေကစာပြီးရုံးမတက်တော့ပဲအရသာအစိုးရပေါ်ပေါက်လာမှသာအလုပ်ပြန်ဆင်းမယ်လို့ပြောဆိုကြတဲ့အကြောင်းကိုတင်ပြကြင်ပါတယ်ခင်ဗျာ။ဣသရေလနိုင်ငံတယ်လီဗစ်မြို့မြန်မာတန်ရုံးမှာတာမကြီးဥမမောင်လင်းအပါဝင်ပထမအတွင်းဝန်ဒုတိယအတွင်းဝန်တန်ရာရှိ၃ဦးသာရှိတဲ့အ ਨੇ ဒုတိယအတွင်းဝန်ဦးကောင်းထက်က CDM လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေပါဝင်လာတာပါသူပါကြောင့်အခုလို CDM လို့ရလဲဆိုတဲ့အကြောင်း VOA ကိုရှင်းပြပါပါတယ
်ဘာဖြစ်လို့ကျွန်တော်ဒီ CDM movement မှာပါဝင်လဲဆိုတော့ကျွန်တော်ဒီ violet တရနေ့အာဏာသိမ်းဖြစ်စဉ်မှာဒီရသည်နိုင်ငံတော်အတွက်ကျုံရှိစီဘူးတရားမျှတအုပ်လေးယူဆတဲ့အတွက်ကြောင့်လည်း၎င်းပြီးတော့တော့နောက်တစ်ခုကကျွန်တော်တို့ GDP ဒါတွေငင်းငော်ဆန္ဒပြနေတဲ့အနေအထားကိုအကြံတော်ချူခွင်းနဲ့အချင်းတွေကိုကျွန်တော်လည်းလက်တင်မခံနိုင်ဘူးအဲ့ဒါကြီးကြောင့်ကျွန်တော်ဒီ CDM ဘုရားမှာပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျဟိုစင်ခုံမှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အရင်ထဲကလည်းကြိုပြီးတော့တွေးထားခဲ့ပါတယ်ပေါ့နော်ဒီဒီကြားထဲမှာလည်းကိုတွေးထားတာဖြတ်ပိုးတဲ့ဟိုမမြုံလင့်တဲ့အနေအထားတွေတုံ့ပြန်မှုတွေကိုလည်းရှင်းဆိုင်ရမယ်လို့ကျွန်တော်ထင်ပါလေခင်ဗျအဲ့ဒီအတွက်ကိုကျွန်တော်တကူကြီးအတွက်တော့လကောင်းပါနော်အများနဲ့အဲ့ဒါပေါင်းပြီးတော့လကောင်းဒီဟာအတွက်ကိုလည်းကျွန်တော်ပြင်ဆင်သွားဖို့အစီအစဉ်ရှိပါလေခင်ဗ
ျအမေရိကန်ပြည်ထောင်စု Los Angeles မြို့မြန်မာကောင်စီဝန်ယုံကပထမအတွင်းဝန်ဖြစ်တဲ့ဦးအောင်ကျော်နိုင်ကလည်း February 5ရက်တောက်ကြနေကစလို့ရုံးမတက်ပဲ CDM လုလိုက်ပြီဖြစ်ကြောင်းပြောပါတယ်
CDN လောက်ရတော့ဟို CO2 စအနာတိန်းတာအများဆုံးကြဆုံးမှုနဲ့ဒီအနာတိန်း CO2 ရဲ့ဒီရန်တရားကိုရက်တန်သွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ကလုပ်မှာပါအဲ့တော့ရုံးကတော့မသွားတော့ဘူးပေါ့လေပြည်သူအနာပြည်သူဆိုရလက်ထဲပေါ့နော်ပြန်ရောက်တဲ့အချိန်အဲကျွန်တော်တို့ကဒီဟာတော့ရမှာပေါ့လေကျွန်တော်တို့ဇာတ်ထဲမှာလည်းဘယ်လိုဖြစ်လာမယ်ဆိုတော့လည်းဘာမှမျှော်မှန်းလို့တော့မရဘူးပေါ့လေအဲ့လိုတော့ရှိတာပေါ့ဟုတ
်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မာကြီးဦးကျော်မိုးထွန်းကသူ့အနေနဲ့ NLD ရသအစိုးရအတွက်သာတာဝန်ခံဆက်လက်လှုပ်ဆောင်သွားမယ်လို့ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်ပြီးနောက်ပိုင်းမြန်မာတန်တမန်ဝန်ထမ်းတွေတယောက်ပြီးတယောက်CDM လှူရှားမှုတဲ့ပါဝင်လာကြတာတွေ့ရပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာလှုပ်သက်16နှစ်ရှိခဲ့ပြီဖြစ်တဲ့မတ်မြတ်ဇော်ဇော်ခိုင်ဟာဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ရုံးကဝန်ထမ်းတူဦးဖြစ်ပါတယ်။သူဘာကြောင့် CDM လှူရှားမှုတဲ့ပါဝင်လာရသလဲဆိုတာကိုပြောပြပါတယ
်။ဒီစစ်အာဏာသိမ်းအုပ်စုကနေပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်အဲဒီအမေထောင်ဆန်းစုကြည်နောက်ကသမရာကြီးဦးဝင်းမြင့်ဒီလိုမျိုးခေါင်းဆောင်တွေအပြင်ကိုဒီမိုကရေစီကြီးကရွေးကောက်တင်ပြထားတဲ့ပြည်သူကိုယ်စားလှယ်တွေနောက်တော့လူစုခေါင်းဆောင်တွေအဲ့ဒီလိုလူပုဂ္ဂိုလ်တွေကိုဒီဥပဒေနဲ့ဖမ်းဆီးရဲအဲဒီကျွန်တော်တို့ပြည်သူလူထုတွေကဆိုလို့ရှိရင်မခံမြတ်နိုင်ခဲ့ကြတယ်အကုန်လုံးကဒီလမ်းပေါ်ထွက်ပြီးတော့အကုန်လုံးကညီညီချင်းချင်းဆန္ဒပြကြတယ်ဒါဒီအကုန်လုံးကဆိုလို့ရှိရင်အကုန်လုံးကိုယ့်ရဲ့အသက်ကိုယ်တော်မငဲ့ပဲနဲ့အကုန်လုံးလမ်းပေါ်ထွက်ပြီးတော့ကိုယ့်ရဲ့ဆန္ဒကိုဖော်ထုတ်ကြတယ်ကျွန်တော်တို့အကုန်လုံးကဆိုလို့ရှိရင်ဒီဖြစ်စဉ်မှာမိသူတယောက်အနေနဲ့သတားလေးခံစားရတယ်ပေါ့နော်ကျွန်တော်ဆိုလို့ရှိရင်ဒီတရက်နေ့ထရနေပြီးတော့ဒါတော်တော်လေးကိုစိတ်မကောင်းဖြစ်တယ်ကိုလည်းလူဆုံးရဖြစ်တယ်ပေါ့နော်ဒီဖြစ်ရတဲ့အကုန်လုံးကလည်းကျွန်တော်တို့ဒီစီရီယံလုပ်ဖို့အတွက်ကိုဒါတကယ်ကိုကြီးမားတဲ့တွန်းအားပါပဲဒီဟာအထူးအချက်ပဲပေါ့နော်ကျွန်တော်တို့ရဲ့လူထုခေါင်းဆောင်ပြန်လို့ရမယ်အဲကျွန်တော်တို့ရဲ့ဒီခေါင်းဆောင်တွေကနေပြီးတော့ဒီစနစ်တကျအုပ်ချုပ်တဲ့အစိုးရကိုပဲကျွန်တော်တို့ညှော်လင့်ပါတယ
်အလောင်းတူနိုင်ငံကြီးဝန်ကြီးဌာနမှာလှုပ်သက်23နှစ်ရှိပြီးလက်ရှိဘာလင်မြန်မာတန်ရုံမှာတတိယအတွင်းဝန်တာဝန်ယူထားတဲ့ဒေါ်ချောကလျာနဲ့နောက်ထပ်တတိယအတွင်းဝန်တူဖြစ်တဲ့ဦးမျိုးထက်ဆန်းတို့ကလည်း CDM လှုပ်ရှားမှုတွေပါဝင်လာကြပြီဖြစ်ပါတယ်။ဘာလင်မြို့မြန်မာတန်ရုံမှာတန်အမတ်ကြီးဒေါ်ရင်မြင့်အပါဝင်တန်ရာရှိဝန်ထမ်းစုစုပေါင်း9ဦးရှိတဲ့နဲ့3ဦးကရုံးမတက်ပဲ CDM လုပ်နေကြတာဖြစ်ပါတယ်။ Washington DC မြန်မာတန်ရုံကတန်အမှုထမ်း5ဦး၊ Switzerland Geneva မြန်မာတန်ရုံကတန်ဝန်ထမ်း3ဦးတို့ကလည်းမတ်လ4ရက်နေ့မှာCDM လှူရှားမှုတွေပါဝင်လာကြတာဖြစ်ပါတယ်ခင်ဗျာ
ဗီအိုရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုနောက်ဆုံးကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကမြန်မာကောင်စစ်ဝင်ရုံးချုပ်မှာပထမအတွင်းဝန်အဖြစ်တောင်းဝန်ထမ်းဆောင်နေတဲ့ဦးအောင်ကျော်နိုင်ကလည်းမတ်လ5ရက်တောက်ကြနေကစပြီးစီရီယံလှုပ်ရှားမှုမှာပါဝင်လာပြီးဖြစ်တဲ့အကြောင်းကိုဦးအောင်ကျော်နိုင်ကိုဒီကိုဇော်ဝင်းလှန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗ
ျဖေဖော်ဝါရီတနေ့ကစပြီးစအာနာသိန်းနဲ့ပေါ့ဗျာစီအာနာသိန်းဒီနောက်ပိုင်းမှာကျွန်တော်တို့ပြည်သူတွေနဲ့ဒီအထူးသဖြင့်ဟို generation z ကိုလည်းဒီလူငယ်တွေရနေရကြဟိုငင်းချမ်းစွာဆန္ဒပြကြတယ်ပေါ့ဗျာမြန်မာနိုင်ငံမှာဒီဆန္ဒဖော်ထုတ်တဲ့ဆရာအနာဒင်းကအလို့မရှိဘူးဆိုပြီးတော့ကြာအဲ့လိုဆန္ဒဖော်ထုတ်တဲ့ဟာကိုဒီစစ်အနာဒင်းအုပ်စုကဒီလူငယ်တွေကိုဟိုရဲဆက်ဆက်ဟိုတပ်ဖြတ်နေနေတာတွေပေါ့ဗျာဓာမတုတ်တွေနဲ့ဆိုင်ဟိုစနိုက်ပါတွေနဲ့ပြစ်တပ်ဖြတ်တာတွေကဖြစ်တာတော့ဖြစ်လာတဲ့အချိန်တွေကတနည်းချာပို့ပြီးတော့ဆိုးလာပို့ပြီးဆိုးလာတဲ့အချိန်မှာဒီမာရှာတုံးရနေရဖြစ်တဲ့ဟာကိုကြည့်ရတဲ့အခါကျတော့တော်တော်လေးကိုကျွန်တော်တို့မှယဉ်ထဲမှာမခံစားနိုင်တော့ဘူးဗျာအဲ့လိုမခံစားနိုင်တော့တဲ့ခါကြတဲ့ခါကြတော့ကြာအဲ့ဒီဟိုဟာဖြစ်ပြီးတော့ကြာကျွန်တော်ဒီဆုံးဖြတ်လဲရတာပေါ့လေဒီ CDM လောက်ဖို့ဟုတ်ကဲ့
ဟုတ်ကဲ့ဦးအောင်ကျွန်တော်ပြောတာကတော့ဒီအခုဒီ3မတ်လ3ရက်နေ့မှာနောက်ဆုံးဖြစ်သွားတဲ့ဒီအကြမ်းဖက်ဖြိုခွဲမှုကြောင့်ဒီအခုဒီဆုံးဖြတ်ချက်ချဖို့ဖြစ်သွားတယ်ပေါ့ CDM လို့ဟု
တ်ကဲ့ရှေ့ပိုင်းမှာလည်းဖြစ်တော့ဖြစ်နေတာပေါ့လေဒါပေမဲ့စဉ်းစားနေပေါ့ဒီဟာတွေကတော့တော်တော်ချင်းနေဆိုးလာတဲ့ခါကျကျွန်တော်တို့ရင်ထဲမှာဘလို့မှဟိုခံစားလို့မရတော့ဘူးပေါ့ဗျာဒါလူတိုင်းပဲဒီလိုပဲဖြစ်မယ်ဆိုတော့ကျွန်တော်ထင်ပါတယ်ကြုံကြည့်ပါတယ်ဟုတ
်ဒီ Los Angeles ကပဲမကြာပြီးခဲ့တဲ့ရက်ပိုင်းကဦးအောင်ကျော်နိုင်တည်တဲ့အချိန်မှာတော်တော်များများကြီးလဲ CDM လောက်ထားတယ်ဆိုတော့
ဟုတ်ကဲ့
ဦးအောင်ကျော်နိုင်တို့ရုံကဆို2ယောက်ရှိပြီပေါ့နော်
ဟုတ်ကဲ့
ဆိုတော့ဦးအောင်ကျော်နိုင်အခုလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာ ကိုလှုပ်ဖို့ကင်ပဲအချင်းချင်းအထက်အရာရှိနေပဲဖြစ်ဖြစ်ပေါ့နော်ဟိုတိုင်းပင်ဆွေးနွေးတာတွေရောရှိခဲ့သလား
ကျွန်တော်တို့ကအဲ့ဒါဟိုတော့ဒီလိုဖြစ်နေတဲ့ဒါကြီးကခံစားလို့မရဘူးဆိုတာတော့တော့ကျွန်တော်တို့အချင်းချင်းတော့ပြောတာပေါ့လေဒါပေမဲ့လည်းကျွန်တော်ဒီလိုမျိုးလှုပ်သွားတော့ဘယ်သူမှကျွန်တော်မတိုင်ဘူးကျွန်တော်လှုပ်မယ်ဆိုတာကိုလည်းကျွန်တော်မပြောဘူးပေါ့လေလှုပ်လိုက်ပြီဆိုမှကျွန်တော်ကငါတော့ဒီလိုလှုပ်လိုက်ပြီမနေ့ဖြစ်ရငါရုံမတက်ဘူးဒါပဲကျွန်တော်ညနေပြောထားခဲ့လိုက်တယ်
ကိုအောင်ကျော်နိုင်ကတော့ဒါဒီဒီတောက်ကြနေရစားပြီးတော့ရုံမတက်တော့ဘူးကိုကလည
်း
CDM လုပ်ငန်းကိုစတင်အကောင့်ထဲပေါ်ပြီးကိုတူတယောက
်
ကိုတူတယောက်အနေနဲ့ပဲ
ဟုတ်ကဲ့ဟုတ်ရှေ့မှာလည်းမမကြီးရလည်းအဲ့လိုပဲလေသူလည်းသူစလုပ်တဲ့နှစ်ရက်နှစ်ရက်စ၃ရက်နှစ်ရက်လာနှစ်ရက်နှစ်စလုပ်ပြီးတည်းကသူလည်းရုံလာမတက်ဘူးလေရုံကတော့လိုက်ပြီးတော့ရုံပြန်တက်ဖို့ဆိုပြီးတော့ခေါ်တယ်ပေါ့ဗျာဒါပေမဲ့သူရုံလာမတက်ဘူးပေါ့နော်အဲ့လိုအခြေအနေဆိုတော့ကျွန်တော်ကလည်းဟိုအနေဖြင့်အကြံတော့ကျွန်တော်ဘာဆက်ပြောလာမလဲဆိုတော့ကျွန်တော်ကဒါစောင့်ကြည့်အောင်ပါပေါ့လေလောလောလတ်လတ်ကတော့ပြန်ရုံတက်ဖို့တော့အစီအစဉ်မရှိသေးပါဘူ
းဆိုတော့ဥအောင်ကျွန်တော်အခုလိုမျိုးလွတ်လိုက်တဲ့အတွေ့ဟိုအထက်ကဟိုဟာပေါ့ကိုကတူတယောက်တည်းဆုံးဖြတ်ချက်နဲ့လွတ်လိုက်တဲ့အတွေ့ဒီအစိုးဆုံးဘာဖြစ်နိုင်မယ်လို့ကိုကိုကိုတွက်မိထားတာရှိသလားဒါပေမဲ့အခုဆိုလို့ရှိရင် CDM လုတ်တဲ့အတွေ့ဟိုတဘောအလုတ်ပြုတ်နိုင်နေပေါ့နော်ပမာပြည်ထဲမှာလဲဝန်ထမ်းတွေအလုတ်မျိုးဖိအားပေးတာတွေပါလေပေါ့ကြောင့်နဲ့လဲတိကြားတိနေမှာပေါ့ဆိုတော့ကိုဒီမှာရှိနေတဲ့ကိုရဲ့ယာဒုတာဝန်နေဆုံရှုံသွားနိုင်နေဟိုကိုဘလူးဘုတ်ကိုတရားကိုမိသားစုအနေနဲ့ဒီနိုင်ငံသားမှာဟိုအခက်အခဲတွေကျင်ဆိုင်ရနိုင်နေဆိုတော့အတွေ့အမျိုးတွေရောရှိခဲ့သလားဒီ
ဆုံရှုံချက်ရှိပါတယ်ဗျာဒီဟာကတော့ဟိုကျွန်တော်ဒီကျွန်တော်ယာဒုဆုံရှုံသွားနိုင်နေအခြေအနေကြီးကျွန်တော်ဟိုတွေးထားပါတယ်ဟုတ်ကျန်တဲ့အခက်အခဲတွေလည်းဟိုရှိလာနိုင်ပါလေရှိမယ်လို့ကတော့ကျွန်တော်မျှော်မှန်းထားပါတယ်ဒါကတော့လည်းကျုံဟိုဖြစ်လာသမျှဟိုကျွန်တော်ရင်ဆိုင်ရမှာပေါ့လေဟုတ်ကဲ့
CDM လို့ပို့အတွက်ဆုံးဖြတ်ချက်မချခဲ့မှာဖြစ်ဖြစ်အခုဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပြီပေါ့နော်ဟိုမြန်မာပြည်တော်ကဖွဲ့ထားတဲ့ CRPH နဲ့ဒါမှမဟုတ်လည်းငက CRPH နဲ့ငကရုံးနဲ့ဆက်သွယ်မှုရှိသလားအဆက်သွယ်ရှိသလားသူတို့နဲ့စကားပြောရပါရှိပါလား
ခုချိန်ကြတော့ကျွန်တော်မရှိသေးပါဘူးဗျာဟုတ်ကဲ့
ဆက်သွယ်ဖို့အစီအစဉ်ရရှိလားခင်ဗျာ
ဆက်သွယ်ဖို့ကတော့ကျွန်တော်လည်းဘယ်လိုပြောရမှာမသိဘူးဗျာဟွာပေါ့နော်ကျွန်တော်မှာကွန်တက်တွေပါလေဘာမှလောလောလတ်လတ်တော့မရှိသေးဘူးဟုတ
်ဒါတော့ဒီ Los Angeles မြို့ကတန်ယုံပထမအတွင်းဝန်ဖြစ်တဲ့ဦးအောင်ကျော်နိုင်ကိုကိုစော်ဝင်းလိုင်ဆက်သွယ်မေးမြန်းထားတာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့အပေါ်မှာပေါ့လေဒီစိုးရိမ်ကြောင်းအမေရိကန်တန်အမတ်ကြီးကမြန်မာဒုတိယစစ်ကောင်းဆောင်ကိုပြောဆိုလိုက်ပါတယ်အမေရိကန်တန်အမတ်ကြီးသောမတ်ဖက်စတာရဲ့တယ်လီဖုန်းကနေပြောဆိုချက်အပေါ်မှာတော့မြန်မာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကဥပဒေနဲ့အညီသာဆောင်ရွက်နေကြောင်းတုံ့ပြန်ခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူကဆိုပါတယ်အပြည့်စုံကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့မြန်မာတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ရတဲ့အဓိကအကြောင်းရင်းကိုမြန်မာနိုင်ငံမှာရှိတဲ့ American တပ်ရင်းပြောခွင့်ရ Ariani Marin ကိုမေးရမှာ
The goal of the meeting was to urge the military to really
ဒီစီဝေးရဲ့ရည်ရွယ်ချက်ကစစ်တပ်အနေနဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နေတာတွေကိုတကယ့်ကိုအမြန်ဆုံးရပ်တန့်ပေးရအတွက်အဓိကတိုက်တွန်းဖို့ပါကျမတို့အနေနဲ့ရရဆက်ဆက်ဖြစ်ခဲ့တာတွေတွေ့ရတာကများလွန်းနေပါပြီ
မြန်မာစစ်တပ်အင်အားသုံးနှိမ်နင်းတာကြောင့်လူပေါင်း49ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တမ်မတ်ကြီးဗိုင်ဒါကထည့်ပြောခဲ့တဲ့ဒီဆွနဝဲတဲ့အဓိကအရေးပါတဲ့ချက်ကိုမေးရမှာပြောခွင့်ရမန်ရင်းကပဲ
The US policy on the unsustainability
အခုအာဏာသိမ်းမှုကရှေ့ဆက်သွားလို့မရနိုင်ဘူးလို့အမေရိကန်ရဲ့မူဝါဒမှာရှင်းရှင်းလင်းလင်းပြောထားပြီးပါပြီဒီအဓိကအချက်ကိုတမ်မတ်ကြီးကလည်းတိချအောင်ပြောခဲ့ပါသေးတယ်ဒီချက်ကတိတဲ့အတိုင်းလဲသမရကြီးဂျိုးဘိုင်ဒန်အနေနဲ့အောက်ခြေအဆင့်ဆင့်ကိုမှားထားပြီးတာလည်းဖြစ်ပါတယ်
ဒီစနစ်ဘက်မှာသမရကြီးဘိုင်ဒါကဒီဟာနာသိမ်းမှုကြောင့်ရှေ့ဆက်စီးပွားရေးထိခိုက်တာနဲ့နိုင်ငံတကာအထူးကြံဖြစ်လာမှာကိုလည်းသတိပေးခဲ့ကရှေ့ဆက်မတိုးတော့ပဲနောက်ပြန်လှည့်ဖို့ပြောခဲ့တာကဘာကိုဆိုလိုပါလဲလို့မေးရမှာမန်ရင်းကဆက်ပြီ
း to go back to restore the democratically elected
government ဒါကဒီမိုကရေစီနီးကျရွေးချယ်ထားတဲ့အစိုးရကိုပြန်ပြီးပေါ်ဆောင်ပေးဖို့ပါအဲ့ဒီတော့ကျမတို့ပြောခဲ့တဲ့အတိုင်းပဲဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့မတရားဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်ပြီးလွှတ်ပေးဖို့အလုံးအကျုံးဝင်ပါတယ
်အဲ့ဒီတော့မြန်မာစစ်တပ်ဘက်ကပြန်တုံ့ပြန်ခဲ့တာကိုတက်ကထိန်းချုပ်ထားတဲ့သတင်းမီဒီယာတွေမှာကြားခဲ့ရပုံကိုစ ဆန္ဒပြပွဲမှာဥဆောင်ပါဝင်နေတဲ့စေတက္ကသိုလ်နှင့်ကျောင်းသားတမကဥက္ကဋ္ဌကိုဥက္ကာမြတ်က
တမကြီးကိုသူတို့ကတော့ဒီဥရိနဲ့ညီလုံကျော်ရေးအနေဆုံးနဲ့ဆောင်ရွက်နေတယ်လို့တော့သူတို့ပြန်ဖြေတယ်လို့တော့ကြားရပြ
ဒီပေါ်88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းကိုချင်မီကလည်းဒါကအရင်ထုံးစံအတိုင်းဥရိမချိုးဖောက်ဘူးအင်းအားအလွန်ကျမသုံးဘူးလို့ပြောတာပါပဲလို့ဆိုပါတယ်
ဒါပေမဲ့ဒီစတင်အာဏာသိမ်းခြင်းတည်းဟိုကသူတို့ရေးဆွဲခဲ့တဲ့2000ဖွဲ့စည်းမှုအခြေခံဥပဒေပေါ့ဗျာသူချိုးဖောက်ပြီးဖြစ်တဲ့အတွက်သူတို့အခုပြောနေတာလည်းအကုန်လုံးလည်းဥပဒေမညီဘူ
းအဲ့ဒီတော့အခုလိုစစ်တပ်ဘက်ကပြန်ဖြည့်ရှင်းလာတာကိုဘယ်လိုတုံ့ပြန်ခြင်းပါလဲလို့မေးရမှာလက်ရှိ generation C အဖွဲ့ဝင်ဖြစ်တဲ့ကိုဥက္ကမြတ်က
ဒါလိန်နေတာပဲလေဗျကျွန်တော်တို့ကဒီမြေပြင်မှာဆိုရင်ဒါလူတွေတည်တယ်ဆိုတော့ record တွေပြီးရင်တက်တည်လည်းရှိနေတယ်ပြီးတော့သူတို့ကိုယ်တိုင်ဟိုအင်ကအလုံးရင်းနဲ့ဇနပြအုပ်စုတွေဖြုတ်ခွဲနေတာလည်းတွေ့တယ်လေပြီးတော့ဟို rubber ကြီးတွေအပြင်ပေါ်တော့ဒီ life ရိုးရိုးကြီးစက်အစ်စ်တင်နေမှာပြစ်နေတယ်ဆိုတာဒါကတက်တည်လည်းရှိနေပြီးတော့
ကိုဂျင်မီကလည်းပြည်သူကိုရောနိုင်ငံတကာကိုပါလိန်ဖို့ခတ်သွားပြီလို့ဆိုပါတယ
်ပြည်သူပျောက်ချင်းစီတယောက်ချင်းစီလက်ထက်မှာဟို mobile phone တွေရှိတယ်အထောက်ထားရေရောဗီဒီယိုမှတ်တမ်းတွေရောပါရောဒီ sniper တွေကိုအသုံးပြုပြီးတော့နော်လူရဲ့ခေါင်းကိုတက်ချိန်ပြီးတော့မပြတ်တဲ့မှတ်တမ်းကြီးရှိတယ်
။ဒီနေရာမှာရှေ့မှာဆက်ပြီးအရေးကြီးတာကတော့နောက်ဆုံးနေ့ဆေးချောင်းသားလေးဖြစ်တဲ့ကိုဥက္ကာမြတ်က
ဒီလိုမျိုးအကျန်းဖက်ဖြိုခွေးနေမှာဆက်ရှိနေမှာဖြစ်တဲ့အတွက်ဟိုစိုးရိမ်နေကြရပေါ့နော်ဒီပုံမှာနိုင်ငံတကာကဖိအားတွေပို့ပြီးတော့ပေးဖို့အတွက်ပဲကျွန်တော်တို့ကနပြပြည်သူတွေကမျှော်လင့်နေဗျ
။ဒါအပြင်အဓိကဖိနှိပ်မှုတွေလုပ်နေတဲ့တက်မတော်အပေါ်ရောကိုဂျင်မီက
တက်မတော်နဲ့ဆိုတော့တင်းကျုံပြောနေတာဆိုတာကျွန်တော်တို့ရှင်းတာလေ။အမှန်တကယ်ပြောလို့ရှင်တော့တမလကဝဲကြီးဦးစီးကျိုးလို့ပြောတဲ့ပုဂ္ဂိုလ်ကြီးမင်းအောင်လည်းရဲ့ပုဂ္ဂိုလ်ကြီးအကျိုးစီးပွားကိုအခြေခံပြီးတော့တမလတခုလုံးကိုဆွဲပြီးသုံးရတဲ့ကိစ္စအဲ့ဒါတော့တော်စစ်ပေါ့မှာ
တကယ်တော့မြန်မာနိုင်ငံရဲ့အခုလိုအသေးပြောက်များစေတဲ့ပြင်းပြင်းထန်ထန်ပစ်ခတ်ဖြုတ်ခွဲမှုတွေပေါ်နိုင်ငံတကာခေါင်းဆောင်တွေဘက်မှလည်းစိုးရိမ်မှုတွေပိုတိုးထုတ်ပြန်လာပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကကြားပြင်းနဲ့ကချင်ပြင်းနယ်တွေကရဲတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာဇက်တိုက်ဆိုသလိုပါဝင်လာနေကြပြီးကြားပြည်နယ်မှာတော့ဒီအပိုင်းနဲ့ CDM လုပ်တဲ့ရဲတပ်ဖွဲ့ဝင်100ကျော်ရှိသွားပြီဖြစ်တဲ့အကြောင်း VOA သတင်းတောက်မအေးမာကပြောပြမှာပ
ါကြားပြည်နယ်မှာတော့လူမှုဆန္ဒပြပွဲတွေကနေ့စဉ်လှုပ်လို့ရှိနေပြီးတပိတ်ကော်မတီကိုလာရောက်ပူးပေါင်းတဲ့ရဲတပ်ဖွဲ့ဝင်အင်အား100ကျော်သွားပြီဖြစ်ကြောင်းလိုက်ကော်မျိုးကဆန္ဒပြလှုပ်ရှားမှုတွေမှာခေါင်းဆောင်တဦးဖြစ်တဲ့ဘကတာခေါင်းဆောင်ဟောင်းကိုကောင်းထက်ကျော်ကပြောပါတယ
်ဟို60ကျော်ကနေကျွန်တော်တို့ concept ကိုတက်တယ်အဲ concept ကနေဇက်တိုက်တက်လာတယ်ထူးခြားတာတစ်ခုကကြတော့ကျွန်တော်တို့ကနေပြီးတော့နေပြီးတော့မှဒီကြားပြီးနေမှရဲတွေကဝိဖြစ်တယ်အားနေတယ်ဆိုပြီးတော့မှသူတို့ပို့လာရအောင်တရားကျော်အဲ့တရားကျော်ထဲက10ယောက်က CDN လောက်ပါတယ်ကြားပြီးနေရောက်တော့မှတရားကျော်သွားပြီဟုတ်ကဲ့ဒါပေမဲ့သူတို့ကလုံခြုံတဲ့နေရာမှာတော့ရှိနေတယ်သူတို့ဒီရောက်နေလဲဆိုတဲ့ဥစ္စာကိုတော့သူတို့ကတက်ပြီးတော့စုံလန်းထောက်လန်းနေတာရောရှိတာပေါ့ဗျာ။ပြည်ပြက်နဲ့ဟိုတောင်တန်းဒေသဖြစ်တဲ့ခါကျတော့သူတို့အဲ့ဒါဟိုတော့မစုံလန်းမထောက်လန်းနိုင်ဖြစ်နေတယ်။အဓိကတော့သူတို့ကတော့အသေးအတန်နဲ့တော့လိုက်ပြီးတော့စုံလန်းထောက်လန်းနေတဲ့အခြေအနေတော့ရှိပါတယ
်။ရဲတပ်ဖွဲ့ဝင်တွေကတော့လုံခြုံတဲ့နေရာတွေမှာထားပေးထားပြီးသူတို့အားလုံးဟာစစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာ CDM လုပ်တဲ့ရဲဝင်တန်းများဖြစ်ကြတယ်လို့ဆိုပါတယ်။မတ်လ၄ရက်နေ့ကတော့ကချင်ပြည်နယ်ပူတာအိုဘက်မှာလည်းရဲတပ်ဖွဲ့ဝင်အင်အား16ဦးဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDN လှုပ်ရှားမှုမှာပါဝင်လာကြောင်းကိုလည်းပူတာအိုမြို့ကဒေသခံတဦးကအခုလိုပြောပြပါဗျာ။အ
ော်အဲ့ဒါလေမနေ့ကဟုတ်မင်းတယ်16ရောက်ပြီ။ပြီးခဲ့တဲ့လတည်းမှာတယောက်ရှိတယ်။ဒီလကအများဆုံးပေါ့နော်။အဲသူတို့အချင်းတွေတော့ကောင်းကောင်းမတီးရသေးဘူး။ဒါပေမဲ့သူတို့ကတော့ရှောင်းမယ်လို့ရှောင်းတို့တော့များမယ်ထင်တယ်
။ကချင်ပြည်နယ်ပူတာအိုမြို့မှာရဲစခန်းမှာတာဝန်ထမ်းဆောင်နေကြတဲ့ရဲဝန်ထမ်း16ဦးဟာရဲဝင်တန်းတာဝန်ကနေနှုတ်ထွက်တာမဟုတ်ပဲအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်လာတာဖြစ်ကြောင်းကိုလည်းသူတို့ရဲ့ကိုပိုင်လူမှုကွန်ရက်ဆာမျက်နှာတွေမှာလည်းတရားဝင်ရေးသားဖော်ပြနေကြပါတယ်။အလားတူမန္တလေးတိုင်းရဲတပ်ဖွဲ့ကတိုင်းရဲတပ်ဖွဲ့မှုရဲ့ကိုရဲရာရှိဒူရဲမှုတက်နိုင်ထွန်းကလည်း CDM လုပ်နေကြောင်းသူ့ရဲ့လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်အခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ရှမ်းမြောက်ပိုင်းကအခြေအနေကိုလည်းကြည့်ရအောင်ပါတအောင်းပလောင်လက်နက်ကင်အဖွဲ့ရဲ့အပြစ်ရက်ကြီးညာချက်ကိုတအန်းအရက်ဖက်လူမှုအဖွဲ့အစည်းတွေကကန့်ကွက်လိုက်ကြပြီးဆရာနာသိမ်းမှုကိုလူလူနဲ့အတူရက်တီဆန့်ကျင်ဖို့တောင်းဆိုလိုက်တဲ့နောက်မှာမင်းမနက်ကတော့ဒီယာနဲ့ချီတဲ့တအန်းလက်နက်ကင်အဖွဲ့တွေလာရှုမြို့အနီးမှာချင်းကပ်လာကြပါတယ်ဘယ်လိုရည်ရွယ်ချက်နဲ့ချင်းကပ်လာတယ်ဆိုတာမသိရပေမဲ့ တမရော်ဘက်ကလုံညုံရင်အတွက်ပြင်ဆင်လာတာရှိကြောင်းဒေသခံတွေကပြောပါတယ်ရှမ်းမြောက်ပိုင်းရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါတယ
် TNLA ကတန်းပလောင်တပ်ဖွဲ့ဟာအခြားညီတော်မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ MNDA ကိုကန် AA ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့အတူတလားတာအပြစ်ခတ်ရစဲချောင်းကိုမလာ TNA ကထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ကိုတအန်းအရက်ဘက်အဖွဲ့အစည်း12ဖွဲ့ကကန့်ကွက်ခဲ့ပြီးပြည်သူတွေနဲ့အတူရက်တီဖို့တောင်းဆိုကြောင်းအဖွဲ့12ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်ဒီမစနာတရမီတုံးကဒီတအန်းလက်နက်ကိုင်ဖွဲ့ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ပေါ်မှာတာကိုမဖြစ်တင်ဘူးဆိုတဲ့အမြင်ကတည်းကပါလေပေါ့နော်ဒီမမရောဒီတန်းသားဒီတမရောဒီလိုမျိုးဒီကနထုတ်ပေါ်ပြတဲ့အချိန်မှာဆိုတော့ဒီလက်ရှိအနာတိတ်ကြီးအပေါ်မှာကျွန်တော်တို့ကလူလာတာကဒီဟာကိုပစ်ပစ်ပတာဒီကန့်ကွက်ပို့လို့တွေပေါ့နော်ပြီးလို့ရှိရင်ဒီစီစီလူသူတွေနဲ့တရားတဲ့ပြည်ပြည်ဖို့ကိုကျွန်တော်တို့ကလူလာတယ်ပေါ့နော်
တအားရက်ပဲအဖွဲ့အစည်းစစ်နှက်ဖွဲ့ကသူတို့ရဲ့သဘောထားကိုဒီလ၄ရက်နေ့ကထုတ်ပြန်ခဲ့တာပါတန်ရက်ဖက်အဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်မှာတန်လူတို့နဲ့တန်သားပြည်သူတရလုံးကစစ်အာဏာရှင်ကိုငင်းချမ်းစွာဆန္ဒပြရမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖြတ်ရိုက်နဲ့ဖမ်းဆီးတာကိုခံနေရပြီးဒီအချိန်မှာအာဏာသိမ်းစစ်တပ်နဲ့တပတ်သက်အပြည့်အကြောင်းထုတ်ပြန်တာဟာလူတို့ဆန္ဒနဲ့စန့်ကျင်နေတဲ့အတွက်ကန့်ကွက်တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီလိုကန့်ကွက်ခဲ့တဲ့နောက်ရာနဲ့ချီတဲ့ TNLA ကတအန်းလက်နက်ကိုင်အဖွဲ့ဝင်တွေဟာလာရှိုးမျိုးအနီးချင်းကပ်လာခဲ့ကြောင်းလာရှိုးမျိုးကန်တယောက်ကပြောပါတယ
်ကျွန်တော်တို့အပတ်ချမ်းကိုသွားတော့တိကျခန်နေပြပြချက်ရမနက်ပိုင်းဒီ၄နာရီကြော်ကြော်လောက်ကနေစပြော9နာရီဝင်းကျင်လောက်ထိပေါ့ဒီမှာမြို့ပြင်ဒီ9မိုင်လောက်ပဲဝေးတယ်ဒီမြို့ပြင်လွယ်လန့်ရွာနဲ့ဒီမဲဟန်ကြီးရပါလေဒီလမ်းမကြီးပေါ်မှာသူတို့အမှအဲ့မှာရောက်နေတဲ့အဲ့လိုမျိုးပဲကြားထားတယ်ဟောအဲအားတော့300ကျော်ကျော်လောက်ရှိမယ်လို့ပြောရပါတယ်။တချို့အကောင်တော့လမ်းမပေါ်မှာထက်တဲ့ခါကျသိရပြီကြတာမသိရ
။ TNLA တက်ဖွဲ့ဟာဘာကြောင့်လာရှိုးမျိုးနီးချင်းကပ်လာတယ်လဲဆိုတာမသိရချောင်းနဲ့တမ်ရော့ဘက်ကလုံခြုံရေးအရာပြင်ဆင်တာတွေရှိခဲ့ကြောင်းအခုလိုဆက်ပြောပါတယ
်။တက်တက်ကတော်တော်များမြို့ပြင်ဘက်ကိုလုံခြုံရေးတော်ယူကြရပေါ့နော်။အဲ့တရင်ကြသင်ကားရနေသူတို့မြို့ပြင်ဘက်ထွက်သွားတယ်။ထွက်သွားပြီးတော့ကျွန်တော်ပြန်ရောက်တဲ့ချိန်မှာတချို့တိုက်ပွဲဖြစ်တယ်ပြောလာတယ်။ဒါမှပြန်ဆက်တွေ့ကြည့်တော့သူတို့အဒီတင်ကားနဲ့ဒီလမ်းလိုက်ကြီးနဲ့ချက်ပစ်လိုက်တယ်ပေါ့နော်ဆိုတော့တူတူကြတိုက်ပွဲဖြစ်တာမျိုးတော့မရှိဘူး TNLA လည်းအဲ့မှာမှမရှိတော့
ဒီသတင်းနဲ့ပတ်သက်ပြီး TNLA ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလာရှိုးမျိုးလူထုဆန္ဒပြပွဲမှာတော့ခရိုင်းရက်တွေကစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းဖြိုခွဲတာတွေရှိခဲ့ပေမဲ့ဒီနေ့မှာတော့ရဲတပ်ဖွဲ့ကသာတားဆီးခဲ့ပြီးဆန္ဒပြပွဲတွေဟာနေ့လယ်ပိုင်းမှာအထီးခိုက်မရှိဘဲပြီးဆုံးသွားခဲ့တယ်လို့လည်းလာရှိုးမျိုးကန်တွေကပြောပါတယ်လာရှိုးမျိုးအနီးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီလိုလှုပ်ရှားမှုတွေရှိနေချိန်မှာပဲတရုတ်နယ်စပ်မွန်ဂိုဘက်မှာတော့ကြာသပတေးနေ့ကတမ်ရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးကပြောပါတယ
်အခုမင်းကလည်းတိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းတက်ပါတယ်မင်းကတက်တာတော့ကျွန်တော် KIA ရဲ့အသက်ကြီး36နှစ်မြင့်ပဲမှာပေါ့နော်မွန်ဂိုဘက်မှာဖြစ်ပါတယ်မင်းက30အထက်ကြတယ်လို့ပြောကြပါတယ်။မနေ့ကဖြစ်တာတော့တက်မတော်ဘက်ကနဲ့စစ်စင်ရဲပေါ့သူစစ်စင်တဲ့အနေထားနဲ့ဖြစ်တဲ့တိုက်ပွဲဖြစ်ပါတယ
်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့တမ်ရော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူး။ဒီလ3ရက်နေ့ကတော့နမ်တူမြို့နယ်အတွင်းမှာ TNLA တအန်းပလောင်နဲ့ RCSS ရှမ်းပြည်တမ်ရော်တောင်ပိုင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားတာကြောင့်မန်ဆန်ရွာအနီးရှိနောင်အော်ကြီးရွာကမြို့သမီးတူလက်နက်ကြီးထိမှန်ပြီးတေဆုံးခဲ့ရပါတယ်။လောလောဆယ်မှာတော့နမ်တူမျိုးကဖုန်ကြီးကျောင်းနှစ်ကျောင်းနဲ့မန်ဆန်မိုင်းမှုကြီးရွာကဖုန်ကြီးကျောင်းတွေမှာစစ်ရှောင်300လောက်ခိုးလုံနေရတယ်လို့ကြောင်မဲမျိုးနဲ့တွတ်ဆန်ဘက်မှာတော့ဒုက္ခသည်1500လောက်ဟာရိခအခက်ခဲရှိနေကြပါတယ်။
ရှမ်းမြောက်ပိုင်းဒေသမှာစီးရီးတင်းမာလာနိုင်တဲ့အနေအထားတွေအကြောင်း VOA သတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်နားဆင်ရအပြီးမှာတော့အခုတော့ကမ္ဘာသတင်းမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုကိုအောင်မြတ်သူကတင်ပြမှာပါ။
အမျိုးသမီးတွေရှေ့တန်းကပါဝင်နေတဲ့မြန်မာဆန္ဒပြပွဲများဆိုတဲ့ခေါင်းစဉ်နဲ့ New York Times သတင်းစာမှာဖော်ပြထားတဲ့ Hannah Beach ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မျိုးသမီးကောင်းဆောင်ကိုဖယ်ရှားပြီးမြန်မာစစ်ဘုတ်ချုပ်တွေအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအန်ရဲကြားကအမျိုးသမီးတွေပါဝင်နေတယ်လို့ဆောင်းပါးကိုအစချီရေးသားတာပါပဲ။လူသိမ်းပေါင်းများစွာချီတက်လှည့်လည်နေကြတဲ့နေ့စဉ်ဆန္ဒပြပွဲတွေမှာအမျိုးသမီးတွေအများစုပါဝင်တဲ့ဆရာများသမဂ္ဂအထက်ကျုပ်လူသမားများသမဂ္ဂနဲ့စစ်ဘက်ဆိုင်ရာလူသားများသမဂ္ဂတွေပါဝင်ပါတယ်။ မျိုးသမီးတွေကိုမကြကနာဆန္ဒပြပွဲတွေရဲ့ရှေ့ဆုံးမှာတွေ့မြင်ကြပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကတယောက်ချင်းစီကိုပစ်ချနေပုံရတယ်လို့လည်းဆိုပါတယ်။ဗုဒ္ဓဦးနဲ့ဆန္ဒပြပွဲတွေအတွင်းအမျိုးသမီး2ဦးဦးကောင်းကိုအပြစ်ခတ်ခံရပြီးနောက်တူဦးကနှလုံးတဝိုက်ကိုအပြစ်ခံရပြီးတေဆုံးခဲ့ပါတယ်။အစောပိုင်းရဲ့တပ်တပတ်တွေမှာတော့စစ်တပ်ရဲ့ရုံးမြင့်တဲ့ညတွေမှာကြီးအစ်စ်တွေမတုံးဖို့နဲ့မိမိကိုမိမိကာကွယ်ဖို့လိုအပ်တဲ့အခါမျိုးကြမှာသာခုခံတဲ့အနေနဲ့ခန္ဓာကိုယ်အောက်ပိုင်းကိုပြစ်ခတ်ဖို့ညွန်ကြားရတယ်လို့ဆိုပါရယ်။အာနာသိမီနောက်ပိုင်းသေဆုံးသူ54ယောက်ရှိတဲ့အထိအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့နေ့မှာတနက်မှန်သေဆုံးသွားခဲ့တဲ့အသက်18နှစ်အရွယ်မတ်ကျယ်စင်အကြောင်းကိုလည်းစောင်းမရှင်ကအသေးစိတ်ရေးသားရပါရယ်။နှက်ခမ်းကြီးရရဲ့နဲ့အဆက်ကြိုက်ပြီးတော့တိုက်ကွန်ဒိုကစားရလဲနှစ်သက်တဲ့မတ်ကျယ်စင်ဟာဖခင်ကိုပွေဖက်နှုတ်ဆက်ပြီးမန်လီမြို့လမ်းလေးပေါ်ကအာနာသိမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေစီကိုအနက်ရောင်တီရှပ်ဝတ်ပြီးထွက်ခဲ့ရကလုံချုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ဥကောင်းမှတနတ်တိမှန်တည်ဆုံခဲ့တာပါ။သူမကနိုင်ငံသူရဲကောင်ဖြစ်ပြီးဒီလိုတော်လိုင်းကြီးထဲမှာအမျိုးသမီးငယ်တွေဟာယောက်ျားလေးတွေထက်တတ်တိမနေဘူးဆိုတာကိုပြသနေတယ်လို့မတ်ကျက်စင်ရဲ့တငယ်ချင်းဖြစ်တဲ့မတ်ချုံနယ်ဦးကပြောပါတယ်။အမျိုးသမီးတွေဆေးရနာခြင်းဆန့်ကျင်ရေးလှုပ်ရှားမှုမှာစွန့်စွန့်စသာပါဝင်လာတာဟာမိခင်စိတ်ရှိတဲ့အမျိုးသမီးတွေရဲ့တဘာဝအရာနဲ့နောက်မျိုးဆက်တွေကိုဖျက်ဆီးခံရတာမျိုးမဖြစ်စေချင်တာကြောင့်လို့လဲမန်လီမြို့ကပြစ်ခတ်နေနေမှုကလွတ်မြောက်လာတဲ့ဒေါက်တာရရင်နောင်ရဲ့ပြောဆိုချက်ကိုလည်းစောင်းမမှဖော်ပြထားပါတယ်။ဒီလိုအမှောင်လေးတွေတဲသွေးစွန်းတဲ့ပုံရိပ်တွေနဲ့ပဲကြေကွဲရပေမဲ့အမျိုးသမီးတွေကိုလမ်းပေါ်မှာတွေ့ရတာကြောင့်အကောင်းမြင်မိတယ်လို့မြန်မာနယ်ဝါတူဖြစ်တဲ့ American ဘူမူကြီးဟောင်းဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုလည်းစောင်းမမှဖော်ပြထားပါတယ်။ဆန္ဒပြပွဲတွေစတင်ဖြစ်ပွားခဲ့တဲ့ February 6မှာစတင်ဦးဆောင်သူများဖြစ်ခဲ့ကြတဲ့နိုင်ငံရေးကျင်းသူဟောင်းမတ်အီတင်စာမောင်နဲ့ကချင်တိုင်းသူတူဖြစ်တဲ့Math Esther Zino တို့ကလည်းယခုချိန်ထိပါဝင်ဆဲဖြစ်ပြီးသူတို့ဟာနေ့အခါမှာဆန္ဒပြကြပြီးညအခါမှာပုံလျှောက်နေကြတဲ့အကြောင်းလည်းဖော်ပြထားပါတယ်။အာနာရှင်ကိုဆန့်ကျင်တိုက်ခိုက်ရမှာအမျိုးသမီးတွေရှေ့တန်းကပါဝင်လာရတာဟာကျမတို့လိုအပ်မဲ့အရေးဆိုတာယုံကြည်လို့ပဲလို့ Math ဤတင်စာမောင်ပြောဆိုတာကိုလည်းကိုးကားပြီးစောင်းမမှဖော်ပြထားပါတယ်။အပြည့်စုံတော့ www.nytimes.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ VOA ကို Facebook ကနေအခုနားဆင်နေကြတဲ့သောတာရှင်များခင်ဗျာအားလုံးသိကြတဲ့အတိုင်းပါပဲ February 1ရက်နေ့ကစလို့မြန်မာနိုင်ငံမှာအရသာအစိုးရကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ခြင်းအားစပြီးတည်င်းတွေဟာအရှိန်အဟုန်နဲ့စီးဆင်းနေတာဖြစ်ပါတယ်ဒီလိုဖြစ်ပေါ်နေသည့်များတည်င်းတွေကိုအချိန်နဲ့တပြေးညီသောရရှင်တွေသိရှိနိုင်ဖို့အတွက်ကျွန်တော်တို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေဒီမြန်မာနိုင်ငံတွင်းမှာရှိကြတဲ့ VOA တည်င်းတောက်တွေကလည်းစ조사တင်ဆက်နေပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီလာနှစ်ရက်နေအထိဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား22ယောက်ထက်မနည်းရှိတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးနိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ CPJ ကပြောကြားလိုက်ပါတယ်ပြည်တွင်းကသတင်းမီဒီယာတွေကတော့ဒီလာနှစ်ရက်နေနောက်ပိုင်းမှာကိုပဲထပ်မံဖမ်းဆီးခံရသူတွေရှိတာကြောင့်နောက်ဆုံးဖမ်းဆီးခံရတဲ့သတင်းတော့အရေအတွက်က30ကျော်လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ် ဒီစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးသတင်းယူရင်းဖမ်းဆီးခံရတဲ့ထဲကအမျိုးသမီးသတင်းနောက်တချို့ကိုဆက်သွယ်မေးမြန်းတာပြီးအဲ့ဒီသတင်းဘက်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးတင်ပြပါလိမ့်မယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးထိန်းသိမ်းခံရတဲ့သူ 1,900 ကျော်ရှိတယ်လို့လူ့ကွင့်ရေးလေ့လာဆောင်ကြည့်တဲ့အဖွဲ့တွေကပြောဆိုကြပါတယ်။အများစုပြန်လည်လွတ်လာတာရှိပေမဲ့တရားစွဲဆိုခံထားရတဲ့သူတွေဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူတွေလည်းအများပြားရှိနေပါတယ်။ဒီထဲမှာသတင်းသမားတွေလည်းပါပါတယ်အာနာသိမ့်မှုအပြီးဖန်းစီထိမ့်သိမ့်ခံရတဲ့သတင်းသမား20ကျော်ရှိပြီးဒီအထဲမှာတဝက်နီးပါးလောက်ကဆက်ပြီးတော့ထိမ့်သိမ့်ခံနေရဆဲပဲလို့သတင်းသမားများကောက်ွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတင်းမီဒီယာသမားတွေကိုပြစ်မှတ်ထားဖန်းစီတာတွေပိုတွေ့လာနေရပြီးသတင်းရယူတဲ့နေရာမှာအန္တရာယ်ပိုများလာနေတယ်လို့ဖေဖော်ဝါရီလ29ရက်နေ့ကဖန်းစီခံခဲ့ရပြီးပြန်လည်လွတ်မြောက်လာတဲ့မကွေးမြေလက်သတင်းဌာနကမဆာဆာကပြောပါရယ်
ကျမကတော့သတင်းသမားတွေအနေနဲ့အန္တရာယ်ရှိရင်ချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမဖန်ခံရတဲ့နေရာဆိုကျမခေါင်းမှာစောင့်ထားတဲ့အုတ်ထုံမှာသတင်းမီဒီယာဆိုပြီးတော့ချင်းချင်းရှားရှားနှစ်ဖက်စလုံးမှာပေါ့နော်။ဒီတစ်ဖက်တစ်ချက်မှာပါတယ်။ဒါမှမဟုတ်သူတို့ဖန်တယ်ဆိုတော့လေကျမတို့သတင်းသမားတွေကသတင်းသွားယူနေတဲ့အချိန်မှာသတင်းတောက်လို့ချင်းချင်းရှားရှားအမှတ်သားပါတဲ့ဥစ္စာနဲ့သွားရင်သူတို့တည်တဲ့လူကပြစ်မှာတက်သွားတယ်။မပါဘူးဆိုရင်လေဒီလူတွေကကျမတို့ကိုလေအဲ့လိုမျိုးကြုံဘူးလေပေါ့။ဒီလိုရနေပြီးတော့ဘာလဲပေါ့ကင်မရာနဲ့ဓာတ်ပုံရိုက်တယ်ဘယ်သူလဲဆိုတာမျိုးကျွန်တော်တို့ပြောတယ်ကျွန်တော်တို့မှအဲ့မှာအတော်တော်ကိုအနေညားပါတယ်ဟုတ်ခုချင်းရပ
ါမြေလက်သတင်းဌာနကသတင်းတောက်တူဖြစ်တဲ့မဆာဆာဟာပြီးခဲ့တဲ့29ရက်နေ့ကမကွေးမြို့မှာသတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာပ
ါဒီမနက်10နာရီလောက်ပေါ့လေကျွန်တော်ကလည်းဒီစပြီးတော့တတိပို့ထွက်လာတဲ့အချိန်ပေါ့လေဆမ်းမပြတာမကြားသေးဆမ်းမဘယ်သူမှမပြကြသေးသူတို့ကသူတို့ဟိုထင်းတဲ့နေရာမှာပေါ့နော်လူစုစုရှိတော့မဲ့နေရာမှာလေရေရီကလူစုခွဲနေတဲ့ပုံစံကျမတို့ကြားလိုက်တာအဲ့ဒါမှာအမျိုးသမီး၃ယောက်ဖမ်းခံရပြီဆိုတော့ကျမလည်းအဲ့ဖမ်းခံရတယ်ဆိုတဲ့နေအောင်ကျမတင်းသွားယူတာပေါ့လေတင်းသွားယူတဲ့အချိန်မှာအဲ့ရေရီပဲတွေ့ရေရီပဲတွေ့တော့အဲ့လမ်းသွားလမ်းလာရလည်းရှိတယ်ကျမကအဲ့စပိုင်ကယ်ဘောကနေအရောက်ကနေအရှိအနေစီးတယ်ကျမကနောက်ကစီးပြီးတော့ကျမကကင်မရာနဲ့ရိုက်နေတဲ့အချိန်မှာပဲအဲ့သူ့ကိုဖမ်းသူ့ကိုဖမ်းဆိုရင်ကျမကိုဘိုင်းနှိမ့်တက်ပြောပေါ့လေဘိုင်းနှိမ့်တက်ပြောတော့ကျမကကြီးတာကြီးတဲ့အချိန်မှာကျမတို့ကနေလိုက်ပြီးတော့ဖမ်းတယ်ပေါ့ရဲ့ညာဆက်ကိုရောက်ခံလို့ရှိမှတင်တယ်ဟုတ်အဲ့လိုဖမ်းခံလိုက်ရတယ်ပေါ့လေ
ဖမ်းဆီးခံရတဲ့အချိန်တခြားလုပ်ဖို့ကိုင်းဘက်သတင်းသမားတွေကိုဆက်သွယ်အသိပေးနိုင်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ကနောက်ပိုင်းမှာသူ့ကိုပြန်လွတ်ပေးခဲ့တယ်လို့လဲမဆာဆာကပြောပါတယ်မဆာဆာလူဖမ်းဆီးခံရတဲ့သတင်းတောက်တိုင်းပြန်လွတ်လာတာတော့မဟုတ်ပါဘူးအမျိုးသမီးတချို့အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရဆဲသတင်းတောက်10ယောက်ဝန်းကျင်လောက်ရှိနေပြီးသူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းရှိနေတာပါတချို့ကပြန်လွတ်လာပြီးတော့မှတရားရင်ဆိုင်နေရတဲ့သူတွေလည်းရှိပါသေး။ဖေဖော်ဝါရီ24ရက်နေ့ကဖမ်းဆီးခံခဲ့ရပြီးအာမခံနဲ့ပြန်လွတ်လာတဲ့မုံရွာရုပ်သံသတင်းဌာန MCN ကဒေါ်တင်မာဆွေကတော့မုံရွာမြို့မှာမိခွင်းပစ်တဲ့လူငယ်တယောက်ကိုရက်ကော့ကတွေ့ရှိပြီးမေးမြန်းစစ်ဆေးနေတဲ့ဗီဒီယိုကိုသတင်းမှဖော်ပြခဲ့ပြီးတဲ့နောက်ဒီလူငယ်ကစစ်တပ်ကခိုင်းလို့လှုပ်ဆောင်ရတာပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဆရာနာပိုင်းတွေဘက်ကတုံ့ပြန်ချက်ရဖို့အတွက်ရဲစခန်းကိုတွားရောက်ဆက်သွယ်မေးမြန်းချိန်မှာ Voice သတင်းဌာနကဒေါက်ခင်မီဆန်းနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။အများပြည်သူကသိသိသိတိုက်တယ်ဆိုတဲ့သတင်းကိုကျမတို့ဌာနနဲ့လွှင့်ပေးခြင်းဖြစ်တယ်။ကျမတို့ကဒါကိုအကွက်တကျစီရင်ဆောင်ရပြီးတော့ရိုက်တဲ့တဲ့ရင်လည်းမဟုတ်ဘူးစစ်စစ်နေတဲ့ရမရဖာတွေနဲ့ရက်ွက်အုပ်ချုပ်ရေးမှုအဲ့ဒီမှာရှေ့နေလဲပါတယ်ဒီပညာရှင်တွေပေါ့ရှင်အဲ့အရာတွေကကျမတို့ကအရှိပဂရီတိုင်းကိုအများပြည်သူဒါတဲ့ရင်မှန်ကိုသိရှိဖို့ပေါ့နော်တဲ့ရင်ရဲ့ဖြစ်စဉ်ကိုသိရှိမှုကျမတို့ကရိုက်ကူးတင်ဆက်ပေးခြင်းဖြစ်တယ်ဒါကမှကျမတို့ကအားရငါကနဲ့ဆွဲခံရတယ်အများပြည်သူတွေထင်အောင်ထင်မှားဖြစ်အောင်လုပ်ခြင်းဒီနိုင်ငံတော်ကိုအကြီးညိုပြအောင်လုပ်ခြင်းနောက်တစ်ချက်ကကြတော့နိုင်ငံတာဝန်ထမ်းဆောင်နေတဲ့သူတွေကိုဒီသူတွေကဘလို့မုန်းတာဖြစ်အောင်တွေးထုံလို့ဆိုတော့ကျင်းလို့အဲ့ချက်သုံးချက်ကိုကျွန်မတွေးပါတယ်အဲ့ဒါအရာတွေနဲ့ကျွန်မကလုံးဝမညှိပါဘူးရှင်ကျွန်မကိုယ်တိုင်ကလည်းမညှိတဲ့အကြောင်းကိုတက်တဲ့အခိုင်မှာပြနိုင်တယ်မီဒီယာသမားတယောက်ရဲ့ကျွန်မအပြစ်မရှိဘူးဆိုတာကိုလည်းယုံကြည်တယ်အဲ့ဒါကြောင့်သူတို့ကတရားစွဲတင်တော့မယ်ဆိုရင်ကျွန်မချုပ်ထည့်ပြောင်းဝင်ရလိမ့်မယ်အဲ့ခါကျရင်ကျွန်မတို့ကဥပဒေတိုင်ငင်ဆိုင်ရမှာပေါ့ရှင
်သူနဲ့ဒေါက်ခင်မီဆန်းတို့နှစ်ဦးကိုဖမ်းဆီးတဲ့အချိန်မှာ905ကကြီးနဲ့တရားစွဲတယ်လို့ပြောပြီးတော့ဖမ်းခဲ့တာပါဒီပုံမှန်နဲ့ဖမ်းဆီးခံရတဲ့သူတွေကိုအာမခံနဲ့ပြန်လို့ပေးလို့မရပေမဲ့သူတို့ကတော့သိန်း90စီနဲ့အာမခံပေးခဲ့တာလို့တော်တင်မဆွေကပြောပြပါဗျာ ပြန်လွတ်ပြေးပြီးတော့မှလည်းခေါ်ယူစစ်ဆေးမေးမြန်းတာတွေသူတို့ရဲ့သတင်းဖော်ပြချက်တွေနဲ့ပတ်သက်လို့တောင်းပန်ဖို့ပြားပေးရတွေလည်းရှိတယ်လို့ဒေါက်တင်မဆွေကပြောပါတယ
်။ကျမတို့ကဒီ25ရက်နေ့မှဖမ်းပြီးတော့26ရက်နေ့မှကျမတို့အမကန်ဆိုပြီးတော့ပြန်လွတ်ပြေးလိုက်တယ်။ပြန်လွတ်ပြေးလိုက်ပြီးတော့28ရက်နေ့ကျတော့ကျမတို့မတ်တည့်ရဲစခန်းကိုခေါ်ပြီးတော့ကျမတို့လာခဲ့ဖို့ခေါ်လဲပေါ့ကျမတို့ကသွားကြတယ်။အခမေစာနဲ့နေရောက်အဲ့လိုသွားတဲ့အခါမှာဒီစစ်တပ်ကပေါ့နော်တော်ဝင်ရှိပုဂ္ဂိုလ်လို့ပြောတယ်သူနာမည်တို့ယာတို့တော့မပြောသူကကျမတို့အခမ်းမှုရဲ့အခန်းထဲမှာတကားပိတ်ပြီးတော့ခေါ်တွေ့ပါတယ်ခေါ်တွေ့တဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်ကြည့်ရှုတဲ့အခါကလည်းများလဲပေါ့နော်သုံးတန်းကျော်တာဖြစ်သွားတယ်ပေါ့အဲကြတော့ဒါစစ်တပ်နေနဲ့အများကြီးဂုဏ်သိက္ခာကျဆင်းရတယ်ဒါကိုသူတောင်းမှပေးပါဒီမှာမြဝတီတရင်ဌာနလည်းခေါ်ထားတယ်ပေါ့အခုတောင်းမှမှာမြဝတီတရင်ထာနာရကြူးမယ်တခါလည်းလွတ်မယ်လို့ပြောပါလေကျမအနေနဲ့အဲ့ဒီလိုရကြူးပြီးရလွတ်မှာကိုကျမလက်သက်မခံပါဘူးတောင်းလဲမတောင်းမနိုင်ပါဘူးလို့ပြောပါလေကျအဲ့ဒါဆိုကျမတူတူယောက်ရဲ့ဆန္ဒသဘောထားအိမ်ကဒီချတောင်းမှရမယ်လို့လည်းခိုင်းပါလေကျအဲ့ဒီလိုလည်းဒီချမတောင်းမနိုင်ပါဘူးလို့ကျမပြောခဲ့ပါလေ
အခုလိုသတင်းသမားတွေကိုဖမ်းဆီးတာအချက်ကိန်းတာတွေဟာသတင်းမီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ဒေါ်တင်မဆွေကပြောပါတယ
်ဒါကျမတို့ရဲ့သတင်းလွတ်လပ်ခွင့်ဖျက်ဆီးတယ်နောက်ပြီးတော့ကျတော့ဖိနှိပ်တယ်ထုတ်ချဲတယ်လို့ပဲကျမအနေနဲ့စပါတယ်ကျမတို့ကနှစ်ဖက်မြင်ပါဖို့ရတဲ့ရက်စကန်းကိုသွားတဲ့ခါမှာနှစ်ဖက်မြင်ပါဖို့ပြောသွားတဲ့လူကိုစိဖမ်းနေဆိုတာကျမအနေနဲ့ဒီကိစ္စကိုလုံးဝလက်သက်မခံနိုင်ပါဘူးလက်သက်မခံနိုင်တဲ့အကြောင်းကိုလည်းကျမသူတို့ကိုပြောပါတယ်ပြောတဲ့ခါကျမှကိုင်းတလောက်တော့ရှိရပေးလားဆိုပြီးတော့ကျမဖုန်းကိုယူပြီးတော့ Messenger တွေကစတကူချင်းဖွင့်ကြည့်ပါတယ်အဲ့ခါမှာလည်းကျမကကျမဟာသတင်းတောက်တောက်ဖြစ်တယ်နောက်ပြီးတော့ကျမဟာတရားခံတရားမဟုတ်ဘူးနောက်ပြီးတော့ကျမရဲ့ကိုရေးကိုတာရ Messenger ထဲမှာပြောထားတဲ့ဟာတွေကိုကြည့်ရင်းသိသာလူခွေကိုပြန်မောင်းနေနေချိုးပေါက်တယ်လုံးဝမလုပ်ပါနဲ့ဆိုပြီးတော့အဲ့မှာဒုတိယအချိန်ကျမဖုန်းကိုပြန်လုပ်ပါတယ်ချင်းကျမအဲ့ဒါလည်းမရခဲ့ပါဘူးအခုဆိုရင်ကျမရဲ့ဖုန်းနဲ့ကျမရဲ့ကင်မရာကိုလည်းတင်ထားပါတယ်လွယ်တဲ့ဟန်ဘက်အိတ်ကလေးကိုလည်းတင်ထားပါတယ်ဆိုင်ကယ်လိုင်စင်လည်းတင်ထားပါတယ်ရင်းတောက်ကတည်းကလည်းတင်ထားပါတယ်ချင်းအဲ့တွေဒါသတင်းလွတ်လွတ်ပျောင်ပျောင်တင်းတင်းချိုးပေါက်တယ်လို့ကျမအနေနဲ့ယူဆပါတယ
်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတစ်လအထွန်းမှာပဲသတင်းလွတ်လပ်ခွင့်တိတိတသားကန့်သက်ခံလာနေရတယ်လို့မြေလက်သတင်းဌာနကမဆက်စားကလည်းပြောပါတယ်
ဒီလိုလက်ခွင့်ကတော့ကျွန်တော်တို့ဆုံးရှုံးတာပေါ့ဒီကိုအမြင်ကိုအမြင်တိုင်းရေးလို့မရတဲ့အဥ္စာတွေပဲရှိတယ်ခုချိန်ကတော့သတင်းရေးတာပြင်ကိုပဲကိုတွေလူလုံးထွက်ရင်ကိုပဲသူတို့ကအဆင်မပြေတဲ့ပုံစံမျိုးဆိုတော့စိတ်ကောလူရောကိုမလုံခြုံဘူးလောက်တာလောက်နေရတယ
်အာနာသိန်းယူထားတဲ့မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဟာသူတို့ကိုအာနာသိန်းအစိုးရစစ်အစိုးရစစ်ကောင်စီလို့တုံးတုံးရေးသားတာတွေမလုပ်ကြဘူးသတင်းမီဒီယာတွေကိုအတိအပေးစာထုတ်ပြန်ထားတယ်လို့ပဲသတင်းသမားတွေအပေါ်မှာတိုက်ခိုက်တာတွေကလည်းပိုပြီးတော့ရှီလာနေတာပါလက်ရှိအခြေအနေမှာအခက်အခဲတွေရှိနေပေမဲ့လို့သတင်းသမားတယောက်အနေနဲ့အလုပ်တွေကိုတော့ဆက်ပြီးတော့လုပ်သွားမယ်လို့မဆာဆာကပြောပါတယ
်ကျွန်တော်ကတော့ဟိုကိုကဂယူးဒီဇိုင်းနဲ့ကြည့်ရှောင်းတော့ကိုလုံနိုင်တဲ့ဘက်ကနေပြီးတော့ဒါကျွန်တော်တို့ကလည်းကျွန်တော်တို့အလုပ်ကိုကျွန်တော်တို့လုံအောင်ပါပဲနော်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒေတာကဖြစ်ပြနေတဲ့အဥ္စာတွေကိုတခြားရန်ကုန်ကလူတွေကလာပြီးတော့တရေယူဖို့ရေးဖို့ဆိုတာခက်ခဲတယ်ကျွန်တော်တို့ဒေတာအကြောင်းကိုကျွန်တော်တို့ဒေတာမှာဖြစ်ပြနေတဲ့အဥ္စာတွေကိုတော့ကျွန်တော်တို့ဒေတာကနေရာမှာမပေါ်ပြလို့ရှိရင်ကြည်ကြည်ပြင်းပြင်းသိမှာမဟုတ်ဘူးကျွန်တော်တို့ဒီဖြစ်ပြတည်ပေါ့လေအဲ့ဒီအတွက်ကျွန်တော်တို့ကတော့ကျွန်မလုံနိုင်တဲ့အခြေအနေကြီးဟိုပေါ့ဂရုတစိုင်းနဲ့လောက်တော့ရှိပါတယ်ဟုတ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဆန္ဒပြလှုပ်ရှားမှုတွေဖြစ်လာပြီးဒီလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေကြားမှာစွန့်စွန့်စားစားသတင်းယူနေကြတဲ့သတင်းသမားတွေတဲ့အမျိုးသမီးတွေလည်းအများအပြားပါဝင်တယ်လို့မဆာဆာကပြောပါတယ်
။အမျိုးသမီးသတင်းတောက်တွေကလည်းဒီကာလကြီးမှာပေါ့နော်သူတို့တွေတွေးနေပြီးတော့ဟိုသတင်းမယူဘူးလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးကသူ့အလုပ်ကိုသူတာဝန်ကျအောင်အမျိုးသမီးဖြစ်ပေမဲ့လို့ပေါ့နော်မြေသမီးတရင်သမားတွေခက်ခက်ခဲခဲကာလာကြီးတွေထဲမှာဖတ်ပြီးတော့တရင်ညာကိုကျွန်တော်တွေ့ရပါတယ်ရှင်။ဒီမန္တလေးမှာဆိုလို့ရှိရင်လည်းစစ်တာခက်တဲ့နေကြတဲ့ဟာပုံလိုက်ွယ်လိုက်ပြီးကြတော့ကမလာနဲ့သူတို့မှတ်တမ်းလေးတွေရိုက်ပြီးတော့တရင်ညာတွေကိုလည်းကျွန်တော်တို့ဟိုကြားသိရပါတယ်ရှင
်။ဒီလိုခက်ခက်ခဲခဲတရင်ယူနေကြတဲ့တရင်တောက်တွေကိုစစ်အာဏာပိုင်တွေဘက်ကဖမ်းဆီးတာတရင်လွတ်လပ်ခွင့်နဲ့အခြေခံဒီမိုကရေစီခွင့်ရတွေကိုထိန်းချုပ်ကန့်သက်လာနေတာတွေကိုလွတ်လပ်တဲ့သတင်းမီဒီယာသမားတွေကတော့လက်မခံချဘူးလို့ပြောဆိုကြတာတွေရှိနေပါတယ်ရှင်။ဒီသတင်းပဲအမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရန်နာခွင့်ပြုပါ။ကျွန်မခင်ပြူထွေးပါရှင်။
မခင်ဖြူထွေးတင်ဆက်တဲ့ အမျိုးသမီးကန္တာကိုနားဆင်ခဲ့ရပြီးမှာတော့ကွန်ပျူတာလုံခြုံရေးနဲ့ပတ်သက်လို့ပညာရှင်တဦးနဲ့ဆွေးနွေးထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
ဒီတစ်ပတ်တော့မြန်မာနိုင်ငံကကွန်ပျူတာသုံးသူတွေလုံခြုံရေးအတွက်အသုံးပြုနိုင်ဖို့လိုအပ်တဲ့ကိရိယာဒစားဗလာ tools တွေအကြောင်းအမေရိကန်နိုင်ငံ Iridium Satellite Company ကကွန်ပျူတာဆော့ဖ်ဝဲပညာရှင်ပိုရဲကျော်ကပြောပြပေးမှာပါမြန်မာနိုင်ငံမှာတတိယအကြိမ်မြောက်စစ်တပ်အာဏာသိမ်းတဲ့2022ခုနှစ်ဟာအရင်စစ်တပ်အာဏာသိမ်းခဲ့တဲ့နှစ်ကြိမ်နဲ့မတူဘဲဆက်သွယ်ရေးဆိုင်ရာနည်းပညာတိုးတက်မှုကြောင့်ဖြစ်ပျက်နေတာတွေကိုအချိန်နဲ့တပြေးညီကဘာကတည်ခွင့်ရနေတာပါဒါကိုအာဏာပိုင်တွေဘက်ကနည်းအမျိုးမျိုးနဲ့ပိတ်ပင်ဖို့လုပ်နေတဲ့အတွက်ကွန်ပျူတာတို့ဖုန်းတို့သုံးဆဲသူတွေလုံခြုံရေးမှာပထမဆုံးသတိထားရမှာကကိုယ့်ရဲ့ passport ဖြစ်ပါတယ်ကိုယ့်ရဲ့ passport ကိုကိုယ်တိုင်မှတ်မိဖို့လွယ်ပြီးတခြားလူဖောက်ဖို့ခက်ခဲအောင်လုပ်ထားဖို့ဖြစ်ပါတယ်။အနည်းဆုံးစာလုံး12လုံးလောက်ရှိတဲ့ password ထဲမှာစာလုံးအကြီးအသေးတွေနဲ့အတူဂဏန်းတွေအထူးသင်္ကေတတွေပါပါဖို့လည်းလိုပါတယ်။ password ကောင်းကောင်းထားရမှာဖြစ်တယ်လို့ကိုပေးချင်တဲ့သတင်းအချက်လက်တွေကိုမလိုတဲ့သူတွေလက်ထဲကိုရောက်မသွားအောင် VPN လို့ခေါ်တဲ့ Virtual Private Network အချင်းချင်းပဲဆက်သွယ်လို့ရတဲ့ကွန်ရက်နည်းပညာလို့လုံခြုံရေးဆိုင်ရာနည်းပညာဒစားဗလာ tools တွေကိုသုံးနိုင်ပါတယ်ဒီ tools တွေကဘာတွေပါလဲ
tools တွေကခုနကပြောပြလို့ VPN tools တွေရှိတယ်နောက်ပြီးတော့ mesh networking လုပ်တဲ့ tools တွေရှိတယ် message ကို encrypt လုပ်တဲ့ tools တွေရှိပါတယ်နောက်ပြီးတော့ key sharing လုပ်တဲ့ tools တွေရှိပါတယ
်အဲ့ဒီမှာပထမဆုံး VPN အကြောင်းလေးပြောပြပေးပါ
VPN ကတော့ဘယ်လိုမျိုးလဲဆိုတော့ तू ကတားထားတဲ့ firewall ကိုရှောင်ပြီးတော့တွားတာပေါ့နော်ဒီလူကိုစကားမပြောရဘူးလို့ဒီပိတ်ထားလို့ရှင် तू ကနေပြီးတော့နောက်တစ်ယောက်ကိုဆက်သွယ်ပြီးတော့ကိုလိုချင်တဲ့လူရှိကို message ကိုပို့ခိုင်းတာပေါ့လေ
ဆိုတော့ဒီ message တွေပို့တဲ့အခါမှာသူများတွေမသိအောင်ပြည့်ဝပို့ရတယ်ပေါ့နော် encrypt လုပ်ပြီးတော့ပို့ရတယ်ဆိုတော့ဒီ encrypt လုပ်တဲ့ tool တွေအကြောင်းကိုပြောပြပေးပါ
encrypt လုပ်ဖို့ကဘာဖြစ်လို့လိုအပ်လဲဆိုတော့ကိုဆက်သွယ်တဲ့ VPN ကလည်းတစ်ခါလေကြာလို့ရှိရင် 100% စိတ်မချရပါဘူးခင်ဗျဘာဖြစ်လို့လဲဆိုတော့ကိုလူတွေကလည်း VPN ထားနိုင်တယ်လို့စစ်အာဏာရှင်တွေဘက်ကလည်း VPN တွေထားထားနိုင်ပါတယ်အဲ့တော့သူတို့ရဲ့ VPN ကိုသွားချိတ်မိလို့ရှိရင်ကိုရဲ့ message ကလုံခြုံမှုမရှိတော့ပါဘူးအဲ့တော့ကိုရဲ့ message လုံခြုံမှုရှိအောင်လို့ကိုကိုယ်တိုင်ကဒီ message ကို encrypt လုပ်နိုင်ရင်တော့အကောင်းဆုံးပါ
encrypt ကလျှို့ဝှက်ပြီးတော့ပို့တာနော်တခြားလူနားမယောင်း
encrypt က encrypt က cipher လောက်တာ cipher က तू ကဘယ်ကနေကိုအစတုံးနေတာလဲဆိုတော့ဟိုးအရင်ကနေကို Alexander the Great kick ကနေကို तू ကအဲ့လိုမျိုး तू စစ်တပ်နဲ့ तू နဲ့ဆက်သွယ်တဲ့ဟာမှာ तू ကဒီ message ကို cipher လောက်ပြီးတော့ဆက်သွယ်ကြတာအဲ့ဒီ kick ကနေကိုဟောရှိခဲ့တာအဲ့ဒီဟာကိုကျွန်တော်တို့ computer တွေပေါ်လာတော့ computer တွေပေါ်မှာအဲ့လိုမျိုး mathematically encrypt လောက်ပြီးတော့တခြားလူတွေပေါ်လာခက်ပြီးတော့ကိုယ့်အတွက်လွယ်အောင်လို့အဲ့လိုမျိုးလုပ်ကြပါတယ်ကိုယ့်အတွက်ကြလွယ်ပြီးတော့တခြားလူတွေဒီခက်အောင်လို့အဲ့တော့အပြင်လူကဒီ message ကို hack လုပ်မယ်ဖောက်မယ်ဆိုလို့ရှိရင်များသောအားဖြင့်ဒီအခုခေတ် computer တွေနဲ့ဆိုလို့ရှိရင် तू ကနေရာကိုအောင်မြင်မြင်ဒီဖောက်နိုင်မှုအတွက်နှစ်ပေါင်းများစွာကြာပါတယ်နှစ်ပေါင်းအဲ့လိုမျိုးຢာနဲ့ချီပြီးတော့ကြာအောင်လို့ဖောက်ရပါအဲ့လိုမျိုးဖြစ်အောင်လို့သူတို့ကသင်္ချာနီးနဲ့ရေးထားတာပေါ့လေ
ဆိုတော့ encrypt ကိုပြည်သူတွေလွယ်လွယ်ကူကူသုံးနိုင်ပါမယ်
အဲ့ကြောင့်မလို့သူတို့ကို educate လုပ်ဖို့လိုတယ်နောက်ပြီးတော့ကြတော့သူတို့အတွက်လွယ်လွယ်ကူကူဒီသုံးနိုင်အောင်လို့ tools တွေဖန်တီးပေးဖို့လိုတယ
်ကွန်ပျူတာမှာလုံခြုံမှုရှိအောင်ဒီ VPN ကိုသုံးတယ် VPN သုံးပြီးလို့ရှင်ဒီ encrypt လည်းလုပ်ပြီးတော့ပို့အောင်မယ်ဆိုတော့ဒီ encrypt လုပ်တာကိုလွယ်လွယ်ကူကူဘယ်လိုရမလဲ
encrypt ဖိုင်တွေကို download လုပ်လို့ရပါတယ် software တမားတစ်ယောက်ကရေးထားတဲ့ဥစ္စာကိုဖုန်းအတွက်ရေးထားတဲ့ဟာကို download လုပ်ပြီးတော့ကိုယ်ဖုန်းထဲမှာယူသုံးလို့ရပါတယ်အဲ့အတွက်ကြောင့်မလို့ရေးတဲ့သူကလည်းဖုန်းပေါ်မှာအသုံးပြုလို့ရအောင်လို့ရေးပေးရမှာပေါ့လေအင်တာနက်ပေါ်ကဆွဲယူလို့ရတဲ့ free software တိုင်းဟာစိတ်မချရပါဘူးလုံခြုံတယ်မလုံခြုံဘူးဆိုတာဘယ်သူမှမပြောနိုင်ပါဘူးအဲ့ဒီအတွက်ကြောင့်မလို့ကိုယ့်ဟာကိုယ်ရေးတာကစိတ်ချရအောင်ပါပဲ
ဆိုတော့ဒီ VPN နဲ့ပို့မှဆို encrypt ဆိုတာလေးကိုနှိပ်လိုက်တာနဲ့ပဲဒီစာလုံခြုံမှုရှိသွားပြီပေါ့ဒီပို့တင်တဲ့တည်င်းက
ကိုယ့်ရဲ့ message ကို encrypt လုပ်ရပါတယ်အဲ့ဒီ encrypt လုပ်ထားတဲ့ message ကို email မှာဖြစ်ဖြစ် attach လုပ် messenger မှာဖြစ်ဖြစ် attach လုပ်ပြီးတော့နှီးမျိုးစုံနဲ့ပို့လို့ရပါတယ
် encrypt ကိုလက်ခံရတဲ့လူရောဘယ်လိုဖတ်ပါလဲ
ကြိုပြီးတော့ key ကိုတော့ share လုပ်ထားရပါတယ်ငါဒီ key နဲ့ရေးမယ်မင်းကဖတ်ချင်လို့ရှိရင်ဒီ key နဲ့ပြန်ဖတ်အဲ့လိုမျိုး key တွေ share လုပ်ပြီးတော့အသုံးပြုလို့ရပါတယ
်ဆိုတော့ computer ကိုစိတ်ချလက်ချသုံးနိုင်အောင်လို့ဒါတွေကလှုပ်ထားတဲ့လူတိုင်းနဲ့နားလည်အောင်လို့အသိပညာတွေဖြန့်ပေးရမှာပေါ့နော်
ဟုတ်အခုတိုင်းပြည်ရဲ့အခြေအနေနဲ့ဆိုလို့ရှိရင်တော့ဒီဟာတွေကိုအမြန်ဆုံးလုပ်ပေးနိုင်တော့အကောင်းဆုံးပေါ့လေ။ဘာလို့လဲတကယ်အလုပ်လုပ်နေတဲ့လူတွေရဲ့လုံခြုံရေးကလည်းအရေးကြီးတာ။နောက်ပြီးတော့ကျတော့ဒီ information flow ဒီပြတ်သွားလို့ရှိရင်သူတို့ကဆန္ဒပြတဲ့လူတွေကိုအနိုင်ကျင့်နှိပ်စက်နိုင်တာ။အဲဒီတစ်ခါကြောင့်လို့ information အပြတ်ခံလို့မရပါဘူး
။ဒီငင်းချင်းတဲ့လူပွန်းလင်းလူဖွဲ့စီကပွန်းလင်းဖွဲ့စီကဥမင်းကုမင်းကုနိုင်တို့ကလည်းပြောတယ်ဒီနည်းပညာပေါ့နော်။ဒီပညာအကူအညီတွေပါပေးကြပါဆိုပြီးပြောပါတယ်ဆိုတော့ဘယ်လိုပုံစံနဲ့ပေးနိုင်ပါလဲ
ကျွန်တော်တို့ခုနပြောသလိုပဲဒီဘက်မှာတော့ software သမားတွေစုပြီးတော့အကြံဉာဏ်တွေထုတ်ပေးနိုင်တော့အကောင်းဆုံးပဲပေါ့လေအကြံဉာဏ်တွေပေးနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့လေဒီခုနပြောတဲ့ tools တွေကိုလုတ်ပေးတာတို့ VPN server တွေစိတ်ချလုံခြုံရတဲ့ VPN server တွေကိုလုတ်ပေးတာတို့ခုနပြောဒီ VPN server IP တွေကိုနိုင်ငံတွေကိုဘယ်လိုမျိုးလုံလုံခြုံခြုံနဲ့ဒီပို့မလဲဆိုတာတွေကိုလည်းကြိုပြီးတော့စဉ်းစားထားရပါမယ်။ဒါမှသာနိုင်ငံတွေကလူတွေကစိတ်ချလုံခြုံတဲ့ VPN server တွေကိုသုံးနိုင်ပါမှာ
။ Computer Software ပညာရှင်ကိုရဲကျော်ပါမြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီက Internet လူမှုကွန်ရက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်ပြီးကန့်သတ်ချက်ချိုးဖောက်သူတွေကိုအပြစ်ဒဏ်ပေးမဲ့ Cyber လုံခြုံရေးဥပဒေတရက်ကိုအသက်သွင်းဖို့ပြင်နေတာကြောင့်ကိုယ့်ရဲ့လုံခြုံရေးအတွက်လိုအပ်တာတွေကိုကိုလှုပ်ထားတဲ့ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကိုယ့်ရဲ့သတင်းကိုယ့်ရဲ့ဒေတာတွင်းကထူးခြားဖြစ်စဉ်သတင်းတွေပေးပို့ခြင်းနဲ့ဆိုရင် burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပ
ါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေအရေးယူဆောင်ရွက်မယ်လို့မြန်မာနိုင်ငံသားတွေအားကိုးမျှော်လင့်မှုတွေဟာရောပါလာနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချာဘူဂနာကတတိပေးလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မတ်လ5ရက်တောက်ကြနေ့မြန်မာအရေးတကပိတ်ဆွေးနွေးပွဲမှာပြောပါတယ်။မြန်မာနိုင်ငံအခြေအနေတွေကိုဗြိတိန်ကနေအနိကဆက်လက်စောင့်ကြည့်နေသလိုမကြာခင်ရက်တွေအတွင်းလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်သွားဖို့ရှိတယ်လို့တောက်ကြနေ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီးဘာဘရာဝုဒ်ဝတ်ကပြောကြားလိုက်ပါတယ
် We reiterate our calls on the Tatmadaw to respect the rule of law to release all of those arbitrarily detained
တရားဥပဒေစိုးမိုးရေးကိုလေးစားလိုက်ရဖို့ဥပဒေမဲ့ဖမ်းဆီးထားသူအလုံးပြန်လွှတ်ဖို့အရေးပေါ်အခြေအနေကြီးညာထားတာရုတ်သိမ်းပြဖို့ပြင်လူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေအတွက်ကန့်သတ်ထားမှုအလုံးကိုချက်ချင်းပြန်ရုတ်သိမ်းပြဖို့မြန်မာတက်မတော်ကိုထပ်ပြီးတောင်းဆိုလိုက်ကြောင်းဗြိတိန်နေနဲ့မြမအခြေအနေကိုအနိကဆက်ဆောင်ကြည့်နေပြီးလုံခြုံရေးကောင်စီကနေတဆင့်နောက်ထပ်အရေးယူမှုတွေကိုမကြာခင်ရက်တွေအတွင်းချမှတ်သွားမှာဖြစ်ကြောင်းပြောကြားသွားတာပါမြမနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဆန္ဒပြပွဲသတင်းတွေယူနေချိန်မှာအဖမ်းခံခဲ့ရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့အောက်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကပူးတွဲဥက္ကဋ္ဌတွေဖြစ်တဲ့ Democratic Party 1 California ပြည်နယ်က Adam Schiff နဲ့ Republican Party 1 Ohio ပြည်နယ်က Steve Chabot တို့ကကျေးဇူးပြုနေမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာဒီမနေ့အတွက်အတန်းလွှင့်အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကို line လို့မီတာ3040 48 line လမ်းမီတာ150 190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်မျိုးစုံကနေကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of